Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ VOA မြန်မာပိုင်းအစီအစဉ်ရ2016ခုနှစ်ဇွန်လ9ရက်နေ့ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလံမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်တော်ရရှိမြတ်ရှင်လန်းချမ်းမြေကြပါစေရှင်ကျမသင်္ကီထိုက်ပါ
မင်္ဂလာပါရှင်ကျမခင်ပြထွေးပါဆိုမာလီယာနိုင်ငံမှာစစ်စခန်းတစ်ခုကိုတိုက်ခိုက်လာတဲ့ El Shabaab စစ်သွေးကြွတရာကျော်ကိုဆိုမာလီယာမှာရှိတဲ့အာဖရိကသမဂ္ဂတပ်ဖွဲ့တွေကတုတ်တင်နိုင်ခဲ့တယ်လို့ပြောပါတယ်တခါဒီဂျပန်နဲ့တရုတ်တို့ရေပိုင်နဲ့ဆိုင်ရာအငင်းပွားနေတဲ့ကျူးစုနာကိုတရုတ်ရေတပ်တင်မောတစဉ်အနီးကပ်ဖြတ်သွားခဲ့ပြီးတဲ့နောက်တနိုင်ငံအခြားအပြန်အလှန်သတိပေးချက်တွေနဲ့အခြေအနေကကျင်းမာနေပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုညာဝင်းအောင်နဲ့အတူပြောပြပေးသွားပါမယ်ရှင
်ကောင်းပါပြီရှင်တဲ့မာရီတင်ပြပေးမဲ့အထက်အရင်ဆုံးနားဆင်ကြရမှာကတော့
ကျွန်တော်နိုင်ငံတော်တိုင်းတွင်ပုံပြလဲနိုင်ငံပြေတာကျွန်တော်တို့နိုင်ငံကြီးလာကအစ်စ်တေကြောင့်ကျွန်တော်နိုင်ငံနဲ့ရက်သက်ဖွဲ့စည်းပူနိုင်ပြီဒီနိုင်ငံရဲ့အစ်မတော်
ဒုတိယဗိုလ်ချုပ်ကြီးရှာပြီကမြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်မှာရက်ဖက်အဖွဲ့အစည်းတွေရဲ့သဘောထားကိုအလေးထားမယ်လို့ပြောဆိုသွားတာဖြစ်ပါတယ်။မကြခင်မှာနားဆင်ကြရအောင်ပါ။တဆက်ထဲမှာပဲကချင်ဒေသစစ်ပွဲတွေရက်ဆိုင်ဖို့ရှမ်းပြည်ဘက်ကဒုက္ခသည်တွေရဲ့အခက်အခဲဆရာတွေကိုတင်ပြပေးမှာဖြစ်တယ်လို့နောက်ပိုင်းမှာတော့ကျမ်းမာရေးမြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလှတို့ကိုလည်းနားဆင်ကြရမှာပါ။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုညံဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်။
ဆိုမာလီယာနိုင်ငံမှာစစ်စခန်းတစ်ခုကိုတိုက်ခိုက်လာတဲ့ El Shabaab စစ်သွေးကြွတရားကျော်ကိုဆိုမာလီယာမှာရှိတဲ့အာဖရိကသမဂ္ဂတပ်ဖွဲ့တွေကတုတ်တင်နိုင်ခဲ့တယ်လို့ပြောပါရတယ်။မြို့တော်မိုဂါဒီရှုကနေမြောက်ဖက်ကီလိုမီတာ260လောက်မှာရှိတဲ့ Helgan ကျေးရွာမှာအီသီယိုးပီးယားတပ်ဖွဲ့တွေအခြေစိုက်တဲ့စခန်းကိုစစ်သွေးကြွတွေကကားပေါင်းထောင်ဖောက်ခွဲပြီးတော့ဝင်ရောက်တိုက်ခိုက်ဖို့ကြိုးစားခဲ့တာလို့အစိုးရတာဝန်ရှိသူတွေနဲ့ဒေသခံတွေကပြောပါရတယ်။မနေ့အာယုံမတက်ခင်တိုက်ခိုက်လာတဲ့သူတွေကိုအီသီယိုးပီးယားနဲ့ဆိုမာလီယာတပ်ဖွဲ့တွေပူးပေါင်းပြီးတော့ပြန်လည်တိုက်ခိုက်ခဲ့တဲ့အကြောင်းအာဖရိကသမဂ္ဂတပ်ဖွဲ့တွေရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးဂျိုးဆပ်ခီဘက်က VOA ဆိုမာလီယာဌာနကိုပြောပါရတယ်။ဆိုပိုင်းသတင်းတွေအရတိုက်ခိုက်မှုအတွင်းမှာစစ်သွေးကြွ130ထက်မနည်းသေဆုံးခဲ့တယ်လို့သိထားရတဲ့အကြောင်းလည်းသူကပြောပါရတယ်။ဆိုမာလီယာကာကွယ်ရေးဝန်ကြီးဌာနကတော့စစ်သွေးကြွ120ထက်မနည်းသေဆုံးတဲ့အကြောင်းပြောဆိုထားတာပါ။El Shabaab စစ်သွေးကြွတွေဟာအီသီယိုးပီးယားတပ်ဖွဲ့တွေရှိတဲ့စခန်းတစ်ခုအပြင်ဆိုမာလီယာအစိုးရတပ်ဖွဲ့တွေရှိတဲ့နောက်ထပ်စခန်းတစ်ခုကိုပါတိုက်ခိုက်ခဲ့ကြပါမယ်လို့မအောင်မြင်ပဲသူတို့ပဲအထင်အားခဲ့ကြတာလို့ရွာလူကြီးကလည်းပြောပါရရှင်
။ Israel နိုင်ငံ Tel Aviv မြို့ကာကွယ်ရေးဝန်ကြီးဌာနအနီးမှာမနေ့ဗုဒ္ဓဟူးနေ့တုန်းကဈေးဝယ်သူတွေနဲ့ညစာစားနေသူတွေကိုပါလက်စတိုင်းတနတ်သမား2ဦးကတနတ်နဲ့ပြစ်ခတ်ခဲ့တဲ့ဖြစ်ရပ်ပြီးမှာတော့ပါလက်စတိုင်း 13,000 ကိုရမဒန်ဥပုပ်လအတွင်းခီးသွွာလာခွင့်အစ္စရေးကပိတ်ပင်လိုက်ပါတယ်။မနေ့ကတိုက်ခိုက်မှုကြောင့်လူ4ယောက်သေဆုံးပြီး5ယောက်ဒဏ်ရာရခဲ့တာပါ။ရမဒန်ဥပုပ်လအတွင်းခွင့်ပြုထားတဲ့ခွင့်ပြုချက်တွေအလုံးအထူးသဖြင့်ဂျော်ဒန်မြစ်အနောက်ဘက်ကမ်းကနေအစ္စရေးကိုလာရောက်လည်ပတ်ကြတဲ့မိသားစုတွေရဲ့ခီးသွွာလာခွင့်အလုံးကိုပိတ်လိုက်တဲ့အကြောင်းဂျော်ဒန်မြစ်အနောက်ဘက်ကမ်းဒေသရဲ့အရက်ဖက်ရေးရာကိစ္စတွေကိုစီစဉ်ဆောင်ရွက်နေတဲ့ကိုဂက်အဖွဲ့ကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။အခုထုတ်ပြန်ချက်ကြောင့်ဂါဇာမှာရှိတဲ့ယာနဲ့ချီတဲ့ပါလက်စတိုင်းသားတွေတိုက်ခိုက်သူတွေအဖြစ်တန်လျာရှိထားသူတွေကတဦးရဲ့ဆွေမျိုး204ယောက်တို့ကိုမိသားစုထံလေပတ်ကဂျေရုဆလင်မြို့ကရမဒန်ဆူတောင်းပွဲတွေကိုတက်ရောက်တာတွေခွင့်မပြုတော့သလိုသူတို့အားလုံးကိုတယ်လီဗစ်နိုင်ငံတကာလေဆိပ်ကနေခီးသွွာလာခွင့်ပိတ်ပင်လိုက်တာဖြစ်ပါတယ်။
အီရတ်နိုင်ငံမျိုးတော်ဘက်တန်မှာဒီကနေ့ဒီအစေခံကားဘုံးခွဲတိုက်ခိုက်မှုနှစ်ခုဖြစ်ပွားခဲ့တာကြောင့်လူ28ယောက်ထက်မနည်းသေဆုံးသွားတယ်လို့ရဲတွေကပြောပါရယ်။ဘုံးခွဲတိုက်ခိုက်မှုတစ်ခုကဘက်တန်မျိုးအရှေ့ပိုင်းကစီးပွားရေးအခြေချချတဲ့လမ်းထဲမှာဖြစ်ခဲ့တာဖြစ်ပြီးတော့အရက်သား15ဦးသေဆုံးခဲ့တယ်လို့လူ35ဦးဒဏ်ရာရခဲ့ပါရယ်။နောက်ထပ်ဘုံးခွဲမှုကတော့ဘက်တန်မျိုးမြောက်ပိုင်းကဒီအီရတ်နိုင်ငံရဲ့အကြီးဆုံးစစ်အခြေစိုက်စခန်းတစ်ခုအနီးကဘက်စကာဂိတ်မှာဖြစ်ခဲ့တာပါ။ဒီတိုက်ခိုက်မှုမှာတော့လူ12ဦးသေဆုံးပြီး28ဦးဒဏ်ရာရပါရယ်။ဘက်ဒမ်မျိုးအတွင်းလက်တလောဘုံခွဲတိုက်ခိုက်မှုတွေအားလုံးကိုသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြွတွေကပြောပေမဲ့လို့ဒီကနေ့ဘုံခွဲတိုက်ခိုက်မှုကိုတော့ဘယ်သူကမှသူတို့လက်ချက်ဆိုပြီးတော့ထုတ်ပြန်ပြောဆိုတာမရှိသေးပါဘူး။ဖလူဂျာမျိုးက IS စစ်သွေးကြွတွေကိုအီရတ်တို့ထိုးစစ်ဆင်တိုက်ခိုက်နေပေမဲ့လည်းဒီဘက်ဒမ်တိုက်ခိုက်မှုကတော့လူအများခန့်မှန်းထားသလောက်ပြင်းထန်မှုမရှိဘူးလို့စစ်တပ်ပြောခွင့်ရကပုံမှုနေတုန်းကပြောပါရရှင်။
ရှိလေပိုင်းဒေသကအမျိုးသမီးကြီးရာကိစ္စတွေကိုလေ့လာနေတဲ့အငိမ့်စာအီရန်နယ်ဝါကနေဒါပမောက္ခတူအကြောင်းပြချက်တစုံတရာမသိရပဲအီရန်နိုင်ငံမှာအဖမ်းခံလိုက်ရပါတယ်။ကနေဒါနိုင်ငံမွန်ထရီယယ်မြို့ကကွန်ကော်ဒီယာတက္ကသိုလ်မှာမကြာခင်အချိန်အထိစာတင်ခဲ့တဲ့ပမောက္ခဟိုမာဟူဖာဟာအီရန်နိုင်ငံတီဟီရန်မြို့ကအီဗင်အချင်းထောင်ကိုတွားရောက်ခဲ့ပြီးနောက်ဒီလ6ရက်နေ့မှာအဖမ်းခံခဲ့ရတာဖြစ်ပါတယ်။သူမမိသားစုရဲ့ပြောပြချက်အရ သူမကိုပြီးခဲ့တဲ့မတ်လကလေးကအီရန်နိုင်ငံကနေထွက်ခွာခွင့်တားမြစ်ထားပြီးနိုင်ငံကူးလက်မှတ်ကိုတင်ထားတယ်လို့ပြောပါတယ်။အသက်65နှစ်အရွယ်ပါမောက်ခဖူဖာရဲ့မိသားစုတွေကတော့သူမပြန်လွတ်လာအောင်ဆောင်ရွက်ပေးဖို့ကနေဒါအစိုးရနဲ့အီရန်အစိုးရတို့ကိုတိုက်တွန်းထားပါတယ်။သူ့အပေါ်နားလည်မှုလွဲပြီးစုံစမ်းစစ်ဆေးတာလေးလုပ်နေတာလို့ဖူဖာကယုံကြည်ထားတာကြောင့်အခုလိုဖမ်းဆီးစစ်ဆေးမှုတွေနဲ့ပတ်သက်လို့ဖူဖာကလူသိရှင်ကြားမပြောဘဲနေနေတာလို့မိသားစုကပြောပါတယ်။အီရန်အနာပိုင်တွေကဟူဖာကိုဝင်ရောက်ရှာဖွေပြီးစစ်ဆေးမေးမြန်းတာတွေအကြိမ်ကြိမ်လုပ်ခဲ့တယ်လို့နယူးယောက်မြို့အခြေစိုက်အီရန်လူ့အခွင့်အရေး ICHRI အဖွဲ့ကပြောပါတယ်ခင်ဗျာ
။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323ညလိုင်းဒိုမီတာ51 kHz 9885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view american တန်ရဲ့ကြာတာပရင်းညဒေတာရင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။ဂျပန်နဲ့တရုတ်နှစ်နိုင်ငံစလုံးကသူပိုင်ကိုယ်ပိုင်အငင်းပွားနေတဲ့ကျွန်းစုနာကိုတရုတ်ရေတပ်တင်မောတစင်အနီးကဖျက်သွားခဲ့ပြီးတဲ့နောက်မှာတော့ဒီသူတို့ပိုင်နက်ကိုကာကွယ်သွားမယ်လို့ဂျပန်ဘက်ကအပြင်းထန်ပြောဆိုလိုက်ပြီးနိုင်ပိုင်းအကြာမှာဒီဂျပန်ရဲ့သတိပေးချက်နဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကလည်းခါခါတီးတီးတုံ့ပြန်လိုက်ပါတယ်။တရုတ်တို့ကဒါယိုယူလို့ခေါ်ပြီးဂျပန်တို့ကဆန်ကာကူးလို့ခေါ်တဲ့ကျွန်းစုရဲ့အရှေ့မြောက်ဘက်ဂျပန်တို့အကာအကွယ်ပေးထားတဲ့ခူဘကျွန်းနာတဝိုက်ကိုတရုတ်သင်္ဘောဝင်ရောက်လာတာဖြစ်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဆန်ကာကူးကျွန်းစုကိုဘယ်လိုနည်းနဲ့ပဲဖြစ်ဖြစ်ဂျပန်ကအကာအကွယ်သွားမှာဖြစ်တယ်လို့တင်းမာမှုတွေတိုးလာအောင်တရုတ်ဘက်ကလုပ်နေတယ်လို့ဂျပန်အစိုးရအဖွဲ့တွင်းဝင်ချုပ်ကလည်းဒီတိုကျိုမြို့မှာသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့ဒီရေပိုင်နက်ကိုသူတို့လည်းဖျက်ဆီးသွားလာခွင့်ရှိတယ်လို့ဆိုပြီးတော့တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကတုံ့ပြန်ထားတာပါ။ဒီလိုအငင်းပွားမှုတွေနဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုအပါအဝင်တခြားနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကသူ့ရဲ့အစိုးရအဖွဲ့ကိုညွှန်ကြားထားပါတယ်။ဒီလူသူမနေတဲ့ကျုံးတွေကိုတရုတ်နဲ့ထိုင်ဝမ်တို့ကလည်းသူတို့ပိုင်တယ်လို့ကြေညာထားပေမဲ့ဂျပန်ကပဲထိန်းချုပ်ထားတာပါရှင်။
ပင်လယ်ဝါထဲမှာတရုတ်ငါးဖမ်းလှေတွေတရားမဝင်ငါးဖမ်းနေတဲ့ကိစ္စကင်တွဲဖြေရှင်းပေးဖို့တရုတ်အစိုးရကိုတောင်ကိုရီးယားနိုင်ငံကတရားဝင်ကန့်ကွက်စာပို့ထားတဲ့အကြောင်းတောင်ကိုရီးယားနိုင်ငံရဲ့ဝန်ထမ်းကပြောခွင့်ရကဒီကနေ့ပြောဆိုပါတယ်။အခုတစ်ချိန်မတိုင်ခင်တန်တမန်ရေးလှမ်းကြောင်းကနေတရားဝင်နှစ်ချိန်ကန့်ကွက်ခဲ့ပြီးဖြစ်ပြီးဒီကိစ္စနဲ့ပတ်သက်လို့တရုတ်အစိုးရအနေနဲ့တိတိယောက်အရေးယူဆောင်ရွက်ပေးဖို့တောင်းဆိုကြောင်းတောင်ကိုရီးယားနိုင်ငံရဲ့ဝန်ထမ်းကပြောခွင့်ရချိုဟွတ်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။တရားမဝင်ငါးဖမ်းမှုတွေကိုတွန်းမြင့်နှိမ်နှင်းပြီးဒီကိစ္စပူးပေါင်းအပြေရှားသွားမယ်လို့တရုတ်အစိုးရကပြောဆိုထားတာရှိတဲ့အကြောင်းလဲပြောခွင့်ရချိုကပြောပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကပင်လယ်ဝါထဲမှာရှိတဲ့ Northern Limit Line လို့ခေါ်တဲ့ရေနယ်နမိတ်မြင်းအနီးမှာတရားမဝင်ငါးဖမ်းနေကြတဲ့တရုတ်လှေတွေကိုတောင်ကိုရီးယားငါးဖမ်းသမားတွေကအာနာဘိုင်ရဲ့ခွင့်ပြုချက်မပါဘဲဖန်စီခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာ
။လိုင်ဘေးရီးယားနိုင်ငံကိုအီဘိုလာရောဂါကိစ္စနဲ့နိုင်ငံတစ်ခုအဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကဒီကနေ့တရားဝင်ကြေညာပါတယ်။လူကိုသေစေတဲ့အီဘိုလာရောဂါပြန့်နှံ့ဖြစ်ပွားမှုတစ်ခုမှမရှိဘဲရက်ပေါင်း42ရက်တိတိဖြတ်ကျော်ခဲ့ပြီးတဲ့နောက်မှာပဲ WHO ကအခုလိုကြေညာတာပါ။အခုလိုအီဘိုလာကိစ္စနဲ့အခြေအနေမတိုင်ခင်မကြာခင်တုန်းကတော့လိုင်ဘေးရီးယားမှာဒီအီဘိုလာရောဂါပြန့်လည်ဖြစ်ပွားခဲ့တာကိုအစိုးရနဲ့ပြည်သူတွေကထိထိရောက်ရောက်တုံ့ပြန်ကင်တွယ်ခဲ့ကြတယ်လို့ WHO ရဲ့လိုင်ဘေးရီးယားနိုင်ငံဆိုင်ရာကိုယ်စားလှယ်ဒေါက်တာ Alex Garcia ကပြောပါတယ်။တန်တရားဖြစ်နိုင်ပွဲဖြစ်ရတွေရှိလာရင်လေကြိုတင်ကာကွယ်တာစစ်ဆေးတာတွေနဲ့ယောဂါမပြန့်ပွားအောင် WHO ကဆက်လက်အကူအညီပံ့ပိုးသွားမယ်လို့ဆိုပါတယ်။လိုင်ဘေးရီးယားနိုင်ငံမှာလွန်ခဲ့တဲ့နှစ်နှစ်အီဘိုလာရောဂါပိုးစတင်ပြန့်ပွားခဲ့ခြင်းကစလို့အခုလိုမျိုးဒီအီဘိုလာကိစ္စကြောင့်ကျင်းပတာကတော့အကြာ၄ချိန်မြောက်ပါ။နောက်ဆုံးအချိန်ဒီယောဂါဖြစ်ခဲ့တာကတော့ဂီနီနိုင်ငံမှာယောဂါပိုးကူးစက်ခံရတဲ့အမျိုးသမီးတစ်ဦးကဒီနောက်ပိုင်းသူ့လိုပဲယောဂါကူးစက်ခံရတဲ့သူ့ရဲ့သားသမီးတွေနဲ့အတူလိုင်ဘေးရီးယားနိုင်ငံကိုရောက်လာခဲ့ရကနေဒီယောဂါပြန်လည်ဖြစ်ပွားခဲ့တာပါ။အီဘိုလာရောဂါပိုးကူးစက်ခံရမှုတွေမရှိတော့ဘူးလို့ WHO ကကြေညာခဲ့တဲ့ပြီးခဲ့တဲ့နှစ်ကုန်ပိုင်းအထိဒီရောဂါပိုးအဆိုးအဝါဆုံးဖြစ်ခဲ့တဲ့အနောက်အာဖရိကနိုင်ငံ၃ခုမှာလူပေါင်း11,000ကျော်သေဆုံးခဲ့ရတာပါရှင်
။ဒီနေ့တည်းကျင်းပမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာသူ့နေရာကိုဆက်ခံမဲ့သူကိုရွေးချယ်တဲ့နေရာမှာသူ့ရဲ့အခန်းကဏ္ဍကတော့သမ္မတတာဝန်ဟာဘယ်လောက်အရေးကြီးတယ်ဆိုတာအမေရိကန်နိုင်ငံသားတွေသတိပြုမိလာအောင်ပြောပြဖို့ဖြစ်တယ်လို့သမ္မတဘရက်အိုဘားမားကပြောပါတယ်။သမ္မတတာဝန်ထမ်းဆောင်တာဟာကင်မရာထောင်ပြီးဇလန်းစင်ရိုက်တဲ့ရုပ်တံဇလန်းမဟုတ်ဘူးလို့ NBC ရုပ်တံဌာနကဒီကနေ့ထုတ်လွှင့်မဲ့ Tonight Show အစီအစဉ်မှာသမ္မတအိုဘားမားကပြောထားပါတယ်။ချမှတ်ရမယ့်အဆုံးဖြတ်ချက်တွေနဲ့လုပ်ရမယ့်အလုပ်တွေကိုကျွန်တော်ဆုံးဖြတ်ခဲ့လုပ်ခဲ့ဘူးပြီးသားပါ။ ဘယ်ကိစ္စတွေဟာအရေးပါတယ်ဘယ်ကိစ္စတွေဟာကျွန်တော်တို့မှန်မှန်ကန်ကန်လုပ်ဖို့တိတ်အရေးကြီးတယ်ဆိုတာတွေကိုအမေရိကန်လူထုသိနာလည်လာအောင်ပြောပြမယ်ဆိုရင်သူတို့တွေအနေနဲ့တင့်တော်ကောင်းမွန်တဲ့ရွေးချယ်မှုကိုလုပ်မယ်လို့ကျွန်တော်စိတ်ချရပါတယ်လို့သမ္မတအိုဘားမားကပြောပါတယ်သမ္မတအိုဘားမားဟာသူ့ရဲ့ဒီမိုကရက်နဲ့ပြန်ပက် Republican Party ရဲ့သမ္မတလောင်းတွေကိုမဲဆန္ဒရှင်တွေရွေးချယ်ရမှာအခုချိန်ထိဘာမှဝင်ပြောတာမျိုးမရှိခဲ့ပါဘူး
ထိုင်းနိုင်ငံမှာနာမည်ဆိုးနဲ့ကြော်ကြားနေတဲ့ကြားဖုံကြီးကျောင်းရဲ့ပြောရေးဆိုခွင့်ရှိသူကကြားတွေကိုတရားမဝင်မှောက်ခွေရမှာကျောင်းနိုင်စရာတော့ပါဝင်ပတ်သက်နေတယ်ဆိုတာမဟုတ်ဘူးလို့ဒီကနေ့ပဲညင်လိုက်ပါတယ်။ဒီဗုဒ္ဓဘာသာဖုံကြီးကျောင်းဝင်ထဲမှာတရားမဝင်လုပ်ရက်တွေရှိကောင်းရှိနိုင်ပေမဲ့ဒီကိစ္စကိုကျောင်းနိုင်စရာတော့ကဘာမှမသိတဲ့အကြောင်းနဲ့ရဲတပ်ဖွဲ့ဖမ်းဝရမ်းထုတ်ထားတဲ့ဒီကျောင်းဝင်ထဲကဝန်ထမ်းတွေကြောင့်သာအခုလိုဖြစ်ရတာလို့ဖုံကြီးကျောင်းပြောခွင့်ရစီရီဝမ်ပွန်ဂတ်ကပြောပါတယ်။လူမန်တာချန်လို့အများသိကြတဲ့ကျောင်းနိုင်စရာတော့ဖရာဝီစုတီဆာရာတဲရာကတော့သတင်းထောက်တွေကိုတွေ့ဆုံရှင်းလင်းတာမရှိသေးပါဘူး။ကောက်ကွင်းထဲမှာတုံးတဲ့ကားငယ်လေးပေါ်ကနေလူတွေကိုခဏပဲထွက်ပြပါရယ်။ဒီဖုံကြီးကျောင်းဟာကြားတွေကိုနှိမ့်ဆက်ညှဉ်းပန်းနေတယ်လို့သတိဆန်ရွေးလှုပ်ရှားသူတွေကအချိန်တော်ကြာဆွတ်ဆွဲပြောလာခဲ့တယ်လို့ဒီတရားမဝင်ကြားမွေးမြူတာနဲ့မှောင်ခိုရောင်းဝယ်တာတွေမှာတန်ကားတော်တွေကိုယ်တိုင်ပါဝင်ပတ်သက်နေတယ်လို့အစိုးရကလည်းတန်တရားရှိနေတာပါ။ပြီးခဲ့တဲ့သတင်းပတ်တွင်အာဏာပိုင်တွေကဖုံကြီးကျောင်းဝင်ထဲဝင်ရောက်ရှာဖွေတာမှာအေးကန်းထဲမှာထိန်းထားတဲ့ထည့်ထားတဲ့ဒီမွေးကင်းစကြားအသေးအကောင်40နဲ့ဖန်ပလင်းတွေနဲ့တင်ထားတဲ့နောက်ထပ်အကောင်20ကိုရှာတွေ့ခဲ့ပါရရှင
်ထိတ်တန့်ရောက်တဲ့တွင်တွေကိုမက်ခင်ဖြူထွေးနဲ့ကိုညံဝင်းအောင်တို့ပြောပြပေးခဲ့တာဖြစ်ပါတယ်အခုကတော့အပြစ်ရရည်ငင်းချမ်းရည်နဲ့စစ်ပြေစစ်ရှောင်ဒုက္ခတဲ့အရေးဆန်ရတဲ့တွင်တွေကိုဇက်တိုက်ထုတ်လွှင့်ပေးပါတော့မယ်ပြည်သူ့ငြိမ်းချမ်းရေးညီလာခံအတွက်နိုင်ငံရေးမှူးပေါင်းသုံးသပ်ဆွေးနွေးပွဲတစ်ရက်ကိုဒီကနေ့ပြုလုပ်တာမှာအရက်ဖက်လူမှုအဖွဲ့တွေရဲ့သဘောထားကိုလာမဲ့ငြိမ်းချမ်းရေးညီလာခံမှာကိုစားပြုထည့်သွင်းသွားဖို့ရှိတယ်လို့တမတော်ကိုစလေဘက်ကပြောပါတယ်။ပြည်သူ့ငြိမ်းချမ်းရေးညီလာခံအတွက်နိုင်ငံရေးမှူးပေါင်းသုံးသပ်ဆွေးနွေးပွဲဒီကနေ့အဖွဲ့မိန့်ခွန်းမှာထည့်သွင်းပြောသွားတာပါ။ဒီသတင်းကိုတော့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြည်တော်စုငင်းချင်းညီလာခံ27ရာစုပင်လုံအကျိုးပြည့်စင်ရေးဆက်ကော်မတီတစ်ကနိုင်ငံရေးဆွေးနွေးမှုမူပေါင်း political framework ကိုဆွေးနွေးညှိနှိုင်းဖို့နဲ့မူပေါင်းကိုပြန်လည်သုံးသပ်ဖို့အတွက်ဒီကနေ့ရန်ကုန်မြို့မြန်မာငင်းချင်းစင်တာမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒီကနေ့ဆွေးနွေးပွဲရဲ့အဖွဲ့မိန်ခွန်းမှာဆက်ကော်မတီတစ်ရဲ့ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရာပြေးက CSO ခေါ်အရက်ဘက်လူမှုအဖွဲ့အစည်းတွေရဲ့အမြင်သဘောထားကိုလည်းနိုင်ငံရေးဆွေးနွေးမှုမူပေါင်းမှာထည့်သွင်းမှာဖြစ်ကြောင်းအခုလိုပြောဆိုပါတယ်
ကျွန်တော်နိုင်ငံတော်အတိုင်းအတာပုံပေါ်လည်းနိုင်ငံပြည်သားကျွန်တော်တို့မြန်မာပြည်လာကအစ်စ်တရားကိုနိုင်ငံနဲ့ရက်သက်ဖွဲ့စည်းပုံရံမျိုးဒီတိုင်းနဲ့ဆက်မှတော့မယ်အဲ့ဒီပုံရံမှာလည်းတွတ်တော်တစ်ခုမှာပူဇော်ပြုတဲ့နိုင်ငံရေးပါတီတွေနဲ့ကောင်မတရားမျိုးတို့ညှိရွယ်သဘောထားမျိုးတွေစွန့်စွန့်ညံ့နိုင်တယ်ဆိုလို့ဝရဆန္ဒရတယ်ရက်သက်လူမှုဖွဲ့စည်းပုံရံမျိုးကျွန်တော်တို့လူသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေဆိုတာကျွန်တော်တို့ကလေးတွေကတော့အားရဒါဒီလိုနိုင်ရင်နိုင်ရှင်တို့မှာတုံးကြရတယ်ဒါပြင်ကျွန်တော်တို့ရက်ဖက်လူဒီမှုဘက်စီပုံရံကြီးတွေ့တဲ့ကျောင်းဝင်တွေကျွန်တော်တို့စက်ပုံရဲ့ရွေးချယ်ပြီးတော့ဖြစ်ပါတယ်
ဆက်ကော်မတီတည်ရဲ့ဒုဥက္ကဋ္ဌဘရိုဆောဂွေတူဝင်းကတော့လက်ရှိမူပေါင်းပြန်လည်သုံးသပ်တာဟာအလွတ်တဘောကြိုတင်ဆောင်ရွက်တာဖြစ်ကြောင်းအဖွဲ့မိန်ခွန်းမှာအခုလိုထည့်သွင်းပြောကြားပါတယ
်။ရရှိဘွဲကပထမဆုံးအကြိမ်ကျွန်တော်တို့ရဲ့ framework ကိုပေါ်တယ်လို့ပြန်ပြီးတော့ review informal review ဖြစ်ပါတယ်။ဆိုလိုတာကကျွန်တော်ရဲ့ကြိုတင်တင်ဆက်မှုရဒုအပ်တဲ့တင်ဆက်မှုတွေကိုတစ်ဖက်ကကျွန်တော်ညီအောင်နိုင်ရတယ်။ဟိုခိတ်ခေါ်ရင်းနဲ့လို့ဝင်လာတဲ့အချိန်မှာကျွန်တော်ပြင်ဆင်မှုကအချိန်ကပုံမူပြီးတော့ကျသောဘာဘောမှာကျွန်တော်ဆက်လက်ဖြစ်ပါတယ်။ဒီဖက်ကလည်းကျွန်တော်တို့ကမှုရကျူတီအိနိုင်ပြစီမှုသုံးသပ်ပါမယ်။ပြင်မှုပေါ်မှာဒီဖက်ကလည်းကျွန်တော်တို့တိုင်းသာတိုင်းနဲ့ဖွဲ့ချီတဲ့အခုညီညွတ်ရေးပြစ်စီမှုအကုန်လုံးပါလာတဲ့ပို့အတွက်ဒီ framework ကိုပြန်လည် review လုပ်တဲ့ပို့အတွက်ကျွန်တော်ဆက်မယ်နဲ့သူတို့ပြန်လည်ရေးချိန်မှာပြတော့ကျွန်တော် forward ဆက် review ဆင်ပြီးတော့ပေါ်မှာဖြစ်ပါတယ်။
ပြီးခဲ့တဲ့အစိုးရလက်ထက်ကလွှတ်တော်အစိုးရတက်မတော်နိုင်ငံရေးပါတီတွေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်တော်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကနိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းတွေကိုချမှတ်ခဲ့တာဖြစ်ပါတယ်။ဒီမူပေါင်းတွေမှာအခန်း၉ခန်းပါဝင်ပြီးဒီကနေ့အခန်း၉ခန်းလုံးကိုပြန်လည်သုံးသပ်ခဲ့တယ်လို့ဆက်ကော်မတီတရဲ့အဖွဲ့ဝင်ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းကဗိုလ်မှူးကြီးဆိုင်လာကပြောပါတယ်
။ကျွန်တော်တို့အစိုးရအဖွဲ့နဲ့ UPDJC ဒီလည်းဖွဲ့စည်းခဲ့ပြီးဒီ UPD ကျေးဇူးမှလည်းနိုင်ငံတော်အတိုင်းအခံပုဂ္ဂိုလ်ကပဲဥက္ကဋ္ဌဖြစ်ပြန်ဖြစ်တယ်ဆိုတော့သူလမ်းညွန်ထားတဲ့အတိုင်းအကြံပြုထားတဲ့အတိုင်းတွေတင့်တော်အောင်ဘယ်လိုဆောင်ရွက်ကြကြမယ်ဘယ်လိုပြင်ဆင်ရေးကြွားကြမလဲဆိုတာကိုပြန်ပြီးတော့ review လုပ်ပါတယ်အခန်းလိုက်ပါပဲကိုယ်အခန်းလုံးတော့ကျွန်တော်တို့ review ပါတယ်အကြံတွေးချက်တွေဆွေးနွေးချက်တွေကိုကျွန်တော်တို့ပြန်ပြီးတော့မှတ်တမ်းတင်ထားတာရှိတယ်လေ
လက်ရှိကျင်းပနေတဲ့ဆွေးနွေးပွဲကိုတော့၄ရက်ကြာကျင်းပဖို့ရှိနေပြီး NCA ကိုလက်မှတ်မြေထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်လာချိန်မှာနိုင်ငံရေးမူပေါင်းပြန်လည်သုံးသပ်တာတွေကိုတရားဝင်ဆောင်ရွက်ဖို့ရှိနေပါတယ်ပြီးခဲ့တဲ့လကုံပိုင်းကပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီနဲ့ဆက်ကော်မတီတွေကိုဖွဲ့စည်းရမှာဆက်ကော်မတီ1က NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးညှိနှိုင်းဖို့ဆက်ကော်မတီ2က NCA ကိုလက်မှတ်ရေးထိုးသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးညှိနှိုင်းဖို့အတွက်လုပ်ငန်းကြော်ဝင်ခွဲဝေထားပါတယ်
ရှမ်းကုန်ခြေစိုက် VOE သတင်းတောက်ကိုမိုးစော်ပါရှင်တဆက်ထဲမှာပဲကချင်ဒေသစစ်ပွဲတွေနဲ့ပတ်သက်ပြီးတောင်းဆိုမှုတွေကိုလည်းတင်ပြချင်ပါတယ်မြန်မာအစိုးရတဲ့အနေနဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်နိုင်ငံရေးစိတ်ဆန္ဒရှိတယ်ဆိုတာလက်ခံပေမဲ့မြန်မာတပ်မတော်ဘက်ကတော့တထက်ထဲသဘောထားရှိပါမလားဆိုတာသံသယရှိတယ်လို့ကချင်ငြိမ်းချမ်းရေးလှုပ်ရှားနေတဲ့အရက်ဖက်လူမှုအဖွဲ့အစည်းကတာဝန်ရှိသူတွေကပြောပါတယ်ကချင်ပြည်နယ်မှာဖြစ်နေတဲ့ပြည်ပခန့်တွေကိုဖြစ်နိုင်သမျှအမြန်ဆုံးရပ်တန့်ပေးဒုက္ခသည်တွေကိုလည်းအရေးပေါ်အကူအညီတွေပေးကြဖို့ကချင်စစ်ပွဲ9နှစ်ပြည့်အထိမ်းအမှတ်ခမ်းနားမှာကချင်ငြိမ်းချမ်းရေးလှုပ်ရှားနေတဲ့ရပ်ဖက်အဖွဲ့အစည်းတွေကတိုက်တွန်းခဲ့ပါတယ်။ဒီပွဲကိုကိုယ်တိုင်သတင်းသွားရောက်ယူခဲ့တဲ့ကိုသားညုံကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်
။အခုဒီကချင်ပြည်နယ်မှာဖြစ်နေတဲ့စစ်ပွဲဟာအခုဆိုလို့ရှိရင်9နှစ်ထဲရောက်ခဲ့ပြီဖြစ်ပါတယ်။9နှစ်ထဲရောက်လာတဲ့အမျှပဲဒီစစ်ပွဲကြောင့်ဖြစ်လာတဲ့ဒုက္ခသည်တွေရဲ့အခြေအနေဟာနှစ်တွေကြာလာတဲ့အမျှပိုးပြီးတော့ဆိုးလာတယ်ဆိုပြီးတော့ဒီဒေသခံပြည်သူတွေကပြောကြပါတယ်အခုချိန်မှာဆိုလို့ရှိရင်အစိုးရအသစ်တက်လာတဲ့နောက်ပိုင်းမှာဒီကချင်ပြည်နယ်မှာမကောက်တနင်္ဂနွေလုံးအတိုင်းတာနဲ့ညီညာရေးကိစ္စတွေကိုအစိုးရအနေပြီးတော့ဒီဆောင်ရွက်ဖို့ပြင်ဆင်နေတာရှိပါတယ်။27ရာစုပင်လုံညီလာခံဆိုပြီးတော့ဒေါန်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတော့ခေါ်ယူကျင်းပဖို့ရှိပါတယ်။ဒါပေမဲ့လည်းတစ်ဖက်မှာဒီအစိုးရကဘလောက်ပဲဒီညီညာရေးအတွက်စိတ်ဆန္ဒရှိရှိတပ်မတော်ကနေပြီးတော့ဒီစိတ်ဆန္ဒအတိုင်းတထက်သေးကြားပါမလားတပ်မတော်ရဲ့သဘောထားကိုဘလောက်ဘလို့ရှိတယ်လဲဆိုပြီးတော့ဒီကချင်ညီညာရေးအတွက်ဆောင်ရွက်နေသူတွေကမေးခွန်းထုတ်ကြပါတယ်
။တစ်ဖက်မှာဒီအစိုးရရဲ့ကြိုးပမ်းမှုတွေကိုအားရတာရှိတယ်။ဒါပေမဲ့လို့တပ်မတော်အနေနဲ့ကအရင်ကသူ့ရဲ့ထားထားတဲ့ဒီ6မှု6ချက်ကိုပြောင်းနေမပြောင်းမှုဆိုတာကျွန်တော်တို့မသိရဘူး။ဒါနံပါတ်1နောက်ပြီးတော့အရင်ဒီNCA ပေါ်မှာအခုလက်မှတ်မထိုးရသေးတဲ့အဖွဲ့တွေအားလုံးက KIA ပါဝင်ပေါ့KIA KIO ပါဝင်ကဒီလက်မှတ်မထိုးNCA ထဲမှာပါတဲ့အချက်တွေအားလုံးသဘောတူထားပြီးသားဖြစ်တယ်။အဓိကကတော့အားလုံးပါဝင်ရေးပဲ။အဲ့တော့ကျွန်တော်တို့ကချင်ပြည်နယ်မှာငင်းချမ်းဖို့အတွက်ဆိုလို့ရှိရင်ဒီမူဝါဒတွေပေါ့အဲတချို့အဖွဲ့တွေကပါလက်မှတ်ထိုးလို့ရမယ်တချို့အဖွဲ့တွေကဒီငင်းချမ်းရေးလုပ်ငန်းစဉ်မှာပါလို့မရဘူးဆိုရင်တော့ဒါတော်တော်လေးတော့ခက်ပါဦးမယ်အဲ့ဒါကြောင့်အစိုးရဘိုင်းအနေနဲ့ဖွင့်လင်းလာတဲ့အခြေအနေ welcome လုပ်တဲ့အခြေအနေရှိတယ်ဆိုမှတပ်ပိုင်းဆိုင်ရာကဘာသူတို့ရဲ့မူဝါဒဘယ်လောက်ပြောင်းလဲဆိုတော့အခုချိန်ထိမသိရသေးတဲ့အတွက်ကျွန်တော်တို့စိုးရိမ်ပူပါမှုကတော့ရှိနေပါသေးတယ်ခုနပြောလို့မြေပြင်ခြေနေရလဲဒါတက်ခိုက်မှုတွေလည်းရှိနေတယ်ဆိုတော့ပေါ့နော်အဲ့တော့ဒီနှစ်ခုကိုကျမတို့အစိုးရရဲ့လုတ်ကင်ပုံလုတ်ကင်နည်းတွေကဘယ်လောက်အထိတမတော်ရဲ့ဆုံးဖြတ်ချက်ကိုပတ်မုံးနိုင်မလဲဒါလည်းကျမတို့စိုးရင်ပူပန်မှုတွေရှိနေပါသေးတယ်မျောလင့်လားဆိုတော့မျောလင့်တာတော့အကောင်းဆုံးကျမတို့မျောလင့်ထားပါတယ
်ပြည်ရင်းငင်းရေးအတွက်ဆောင်နေတဲ့ငိမ့်ဖောင်ဒေးရှင်းကဒေါ်နန်းရောပြောသွားတာဖြစ်ပါတယ်ကချင်ဒေသမှာစစ်ပွဲတွေပြည်ပခါတွေပြန်ဖြစ်ခဲ့တာ9နှစ်ပြည့်ခဲ့ပြီဆိုပေမဲ့တဖက်မှာတော့တနင်္ဂနွေလုံးအတိုင်းတာရပြည်ရင်းညီနေဖို့ဆောင်မှုကြိုးပမ်းမှုတွေကလည်းဒီကြားထဲမှာအဆက်မပြတ်ရှိခဲ့တာပါ။ဒါပေမဲ့လည်းစစ်ရှောင်ဒုက္ခသည်တွေနေရက်ကိုဘေးကင်းလုံခြုံစွာပြန်နိုင်ဖို့အခြေအနေတွေရလဒ်တွေတိတိပပထွက်မလာခဲ့ဘူးလို့ကချင်ညီနေလှူရှားသူတွေကပြောကြပါရတယ်။မြန်မာဆူရနဲ့ KIO ကချင်လူလတ်ရေးအဖွဲ့အကြားစီးပိပိခတွေကြောင့်ဒုက္ခသည်ပေါင်း32,000ကျော်ဟာကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းကဒုက္ခသည်စခန်း169ခုမှာနေရက်ဆုံးခွာပြီးတော့ခိုလုံနေရတယ်လို့ကချင်ညီနေလှူရှားသူတွေကပြောပါရတယ်။ရန်ကုန်စမစ်ပတ်ဘျူးမှာဒီကနေ့ပြုလုပ်တဲ့ကချင်စစ်ပွဲ9နှစ်ပြည့်အထိမ်းအမှတ်ညီညာရေးပွဲအတွင်းမှာလည်းဒုက္ခသည်တွေရဲ့နေထိုင်မှုဘဝခက်ခဲနေတဲ့တရုတ်ဖော်ဘုံတွေလူခွင့်ချိုးဖောက်ခံရတဲ့အခြေအနေတွေကိုဓာတ်ပုံဗီဒီယိုတွေနဲ့အပြင်ဒုက္ခသည်တွေကိုယ်တိုင်လည်းလာရောက်ရှင်းပြကြတာတွေ့ရပါတယ်။ဒီပွဲကိုတော့ကချင်နေနေအတွက်ဆောင်နေကြတဲ့ကချင်လူမှုဖွဲ့စည်းတွေကဥဆောင်ကျင်းပတာဖြစ်ပါတယ်။တယောက်လာတဲ့ကချင်တိုင်းသူတူကတော့ဒုက္ခသည်တွေရဲ့ဘဝကိုစာနာတာကြောင့်မလို့ဒီပွဲကိုလာရောက်တာဖြစ်တယ်လို့ VOA ကိုပြောပါတယ်။
နော်ကိုတိုင်းရင်သားတွေဒုက္ခရောက်နေတဲ့တစ်ဖက်မှာပေါ့နော်ကိုရီးယားဒီမြို့ပေါ်မှာနေနေရဲ့ဒါပေမဲ့တိုင်းရင်သားတွေကတစ်ဖက်ပြည်နယ်မှာပေါ့နော်စစ်ပွဲကြောင့်ဒုက္ခရောက်နေတဲ့အချိန်မှာကိုကလည်းသ တန်းနိုင်တဲ့ဘက်ကနေပေါ့ရဲတီပေးချင်တဲ့အတွက်ဒီပွဲလာရလာပြီးတော့ဗောနော်ဒီပိုင်းတနေရနေတော့တနေရနေပြီးတော့ပါဝင်ပေးရဖြစ်တယ်လို့
ဒီကနေ့ပြုလုပ်တဲ့ဒီကချင်းစစ်ပွဲ9နှစ်ပြည့်အထိမ်းအမှတ်အခမ်းအနားမှာတော့ဒီကချင်းရပ်ဖက်လူမှုအဖွဲ့အစည်းကတာဝန်ရှိသူတွေဒုက္ခသည်ကူညီဆောက်ရှောက်ရေးအဖွဲ့ကတာဝန်ရှိသူတွေကစစ်ပွဲတွေအများဆုံးရပ်တန့်ဖို့လိုအပ်နေပြီဆိုတဲ့အချက်ကိုအဓိကထားပြီးတော့ပြောခဲ့ကြပါတယ်ဒုက္ခသည်တွေရဲ့အရေးတကြီးလိုအပ်ချက်တွေကိုအများဆုံးဖြည့်ရှင်းပေးဖို့လေလူသားချင်းစာနာကူညီအဖွဲ့တွေကိုတိုက်တွန်းခဲ့ပြီးတော့လက်ရှိညီညွတ်ရေးလုပ်ငန်းစဉ်တွေထဲမှာအရက်သားတွေပါပါဝင်လာနိုင်မဲ့အခင်းချင်းတစ်ခုဖန်တီးပေးဖို့ကိုလည်းသက်ဆိုင်ရာတာဝန်ရှိသူတွေကိုတိုက်တွန်းတောင်းဆိုခဲ့ပါတယ်လက်ရှိလုပ်နေတဲ့ပြည်ရင်းညီညွတ်ရေးလုပ်ငန်းစဉ်တွေမှာလည်းမြန်မာရပ်ဖက်လူမှုအဖွဲ့အစည်းတွေအနေနဲ့အဓိကအခမ်းမှာပါဝင်ဖို့လိုအပ်တယ်လို့လည်းသူတို့ကထောက်ပြပြောခဲ့ကြပါတယ်ခင်ဗျာကျွန်တော်တားညိဦးပါရန်ကုန်မြို့ကနေပြောသတင်းပေးပို့တာပါ
ဟုတ်ကဲ့ကျေးဇူးပါရှင်တစ်ဆက်တည်းမှာပဲရှမ်းပြည်နယ်ဘက်ကစစ်ပြေးဒုက္ခသည်တွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုလည်းတင်ပြပေးခြင်းပါတယ် NCA လို့ခေါ်တဲ့တနိုင်ငံလုံးအဖြစ်ခက်ရစရေးစာချုပ်မှာလက်မှတ်မထိုးနိုင်သေးတဲ့မြောက်ပိုင်းရှမ်းလက်နက်ကိုင်တပ်နဲ့မြန်မာစိုးရတပ်တွေကြားတိုက်ပွဲတွေကြောင့်နေရဆွန့်ခွာထွက်ပြေးကြရတဲ့ရှမ်းဒုက္ခသည်တွေအတွေ့အရေးပေါ်စားနပ်ရိက္ခာအကူအညီတွေလိုအပ်နေတယ်လို့အကူအညီပေးရေးအဖွဲ့တွေကပြောပါတယ်ဒါအပြင်ကျောင်းနေအရွယ်ကလေးတွေအတွက်လည်းပညာသင်ကြားရေးမှာအခက်ကြုံရတယ်လို့ဆိုပါတယ် VOA သတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
ဟုတ်ကဲ့ပါမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြမတပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ရှမ်းပြည်နယ်တောင်ပိုင်းမိုင်းရှူမြို့နယ်ဟိုင်းပါဒုက္ခသည်စခန်းမှာခိုးလုံနေတဲ့စစ်ဘေးဒုက္ခသည်တထောင်နီးပါးဟာမိုးသွင်းစမ်းနှရိတ်ခါအတွက်အခက်အခဲတွေဖြစ်နေတယ်လို့အကူအညီပေးရဖွဲ့တာဝန်ရှိသူတို့ဖြစ်တဲ့သောနန်းကောင်ခန်းကပြောပါတယ
်ဒီနေ့တော့တို့စားတုံးဖို့ဆံတော့အနှုံးနဲ့စားဖို့ဆံတော့ဒီထားတဲ့ဟာလည်းတုံပြီလေအဲ့ဒါကြောင့်ဒီရေကတော့900ကျော်တော့ရှိအောင်လို့ပြုံးနောက်ထပ်စားတုံးဖို့ကြတော့ဒီမိုးကုန်ချီတော့ဒီလိုအပ်နေမယ်လို့အခက်အခဲတော့ကစားမှာပဲဒီလိုလေကြလေးဟာတော့ဒီလိုရှာစားလာပါလေ
ဒီစစ်ပြေးဒုက္ခသည်တွေဟာ2015ခုနှစ်အောက်တိုဘာလတုန်းကမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရရင်းကိုစွန့်ခွာလာခဲ့ကြတဲ့ကြေးရွာသားတွေဖြစ်ပြီးယနေ့တိုင်နေရကိုမပြောင်းနိုင်ကြသေးပါဘူးပြီးခဲ့တဲ့ဇွန်လ9ရက်နေ့တုန်းကထိုင်းနိုင်ငံခြေစားရှမ်းလူထုအခြေပြုအဖွဲ့အစည်းတွေကနေစံအိတ်ပေါင်း150ကိုလှူဒန်းခဲ့လို့တပတ်စာအတွက်ဖူလုံနေပေမဲ့ရှေ့ဆက်ဆိုအခက်တွေ့နိုင်တယ်လို့တော်နန်းကောင်ခန်းကဆိုပါတယ်ဒါအပြင်စစ်ပေးရှောင်ရွာသားတွေနဲ့ကကျောင်းနေရွယ်140ခန့်ရှိနေပေမဲ့ဟိုင်းပါဒုက္ခသည်စခန်းမှာစာတင်ကြားဖို့မလုံလောက်မှုကြောင့်အခက်တွေ့နေတဲ့အခြေအနေကိုတော့တော်နန်းကောင်ခန်းကအခုလိုဆက်ပြောပါတယ်
စာပေတင်ကြားရေးမှာတော့ခိုက်တာမှာပဲသူတို့ကတော့အတားတော့ရှိတယ်ရောက်20ကျော်အဲ့လောက်ပဲတော့အတားရှိတယ်ကျောင်းကလည်းမလောက်ဘူးပေါ့နော်ကျောင်းကြီးတော့အကုန်လုံးလက်ခံလို့မရဘူးဖြစ်နေတာခိုက်တာအဲ့လိုပေါ့အခက်ခဲတော့အများရှိတာပေါ့နော
်စခန်းနေကုန်းနေနဲ့နံပါတ်မှုကြီးရွာကကျောင်းနေရွယ်ကလေးတွေနေနဲ့ဟိုင်းပါဒုက္ခသည်စခန်းမှာစာတင်ကြားဖို့နေရာမလိုလောက်မှုကြောင့်ဥယျာဉ်20လောက်သာလက်ခံနိုင်တဲ့အတွက်ကျန်ရှိနေတဲ့ကျောင်းသားတွေပညာသင်ကြားရေးမှာအခက်တွေ့နေစေဖြစ်ပါတယ်လက်ရှိမှာမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြမတပ်မတော်တို့ကြားဒေသသွင်းမှာတိုက်ပွဲငြိမ်သက်နေပေမဲ့နေရရင်းကိုပြန်ဖို့မဖြစ်နိုင်ဘူးလို့ဒုက္ခသည်စခန်းနဲ့မျိုးသမီးတူကပြောပါတယ်
တယ်ဘယ်တော့ခုလောဆောင်နေငယ်ပေါ့ဒါပေမဲ့အဲ့စစ်သားတွေကအဲ့နိုဝင်ဘာလနောက်ပိုင်းကနေသူတို့လာနေထားတာမထွက်သေးသေးဘူးအဲ့နေရာနေမဆုတ်ခွာသေးဘူးတကယ်အိမ်မပြောင်းနိုင်ကြဘူးပေါ့
2015ခုနှစ်တိုက်ပွဲကာလအတွင်းမိုင်းရှူးမြို့ပေါ်ကိုတောင်းနေချီထွက်ပြေးလာတဲ့ဒုက္ခသည်တွေဟာအခုအခါမှာနေရတီးတီးကိုပြန်ခဲကြပြီဆိုပေမဲ့ဟိုင်းပါဒုက္ခသည်စခန်းနေကုန်းနေနဲ့နံပါတ်မှုကြေးရွာကရွာသားတထောင်ခန့်ဟာ၎င်းတို့ကြေးရွာထဲမှာမြန်မာတပ်မတော်ကနေရယူထားပြီးလုံခြုံရေးမရှိတဲ့အနေအထားတွေကြောင့်နေရရင်းကိုမပြောင်းနိုင်သေးပါဘူးအလားတူရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ဘက်မှာမြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့တိုက်ပွဲကြောင်းအနီးနားဝန်းကျင်ကြေးရွာ900ကရွာသား900ကျော်ဟာတီဘောမြို့နယ်ထဲကဒုက္ခသည်စခန်းမှာခိုးလုံနေရဆဲဖြစ်ပြီးကြောင်မဲမြို့နယ်ဘက်မှာလည်းပုံဝိုးကြေးရွာသား150ကျော်ဟာနေရကိုမပြောင်းနိုင်သေးပဲပန်းကြံကြေးရွာဖုန်ကြီးကျောင်းမှာခိုးလုံနေရဆဲဖြစ်ပါတယ်နိုင်ငံတော်ဆိုရကန်ဒီပြည်တော်စုငင်းချမ်းရေးညီလာခံ23ရာစုပင်လုံညီလာခံကိုလှုပ်ဆောင်သွားဖို့ကြိုးပမ်းနေချိန်မှာကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ဘက်မှာပိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြမတမတော်တို့ကြားစစ်ရေးသိမ်းမှနေဆဲဖြစ်တယ်လို့တိုင်းနဲ့ချီတဲ့စစ်ပြေးဒုက္ခသည်အရေးကိစ္စတွေဟာလည်းမဖြေရှင်းနိုင်သေးတဲ့ပြဿနာတရလို့ဖြစ်နေပါတယ်ခင်ဗျာ
VOA သတင်းတောက်နိုင်ကိုအိမ်မှာရှင်အပြည့်ရရေးငင်းချမ်းဆန်ရသတင်းလှော်တွေအပြီးမှာတော့အစိုးရတဲ့လက်ထက်ပြည်သူတွေသတင်းအချက်လက်သိရှိခွင့်တိုးတက်ပြောင်းလဲမှုအခြေအနေကိုလည်းတင်ပြပေးခြင်းပါတယ်NLD အစိုးရတဲ့လက်ထက်ဝန်ကြီးဌာနတိုင်းမှာပြောခွင့်ရပုံကိုယ်တွေခံထားပြီးပြည်သူတွေသိခွင့်ရှိတဲ့သတင်းအချက်လက်တိုင်းကိုသတင်းဌာနတွေကတဆင့်အသိပေးသွားဖို့အစိုးရကတော့ကြိုးစားနေပါတယ်။ဒါပေမဲ့ဒီပြောခွင့်ရပုံကိုယ်တွေဟာအရင်အစိုးရလက်ထက်ကတည်းကရှိနေတဲ့တာဝန်ရှိသူတွေဖြစ်နေတာကြောင့်လွတ်လပ်စွာသတင်းရယူဖို့အတွက်အခက်အခဲတွေဆက်ရှိနေအောင်ပဲလွတ်လပ်စွာသတင်းရယူခွင့်ကို2014ခုနှစ်ကတည်းကဥပဒေပြဋ္ဌာန်းထားပြီးမဲ့ဝန်ကြီးဌာနတွေကပြောခွင့်ရပုံကိုယ်တွေနဲ့သတင်းသမားတွေကြားနားလည်မှုလွဲမှားတာကြောင့်သတင်းစီးဆင်းမှုပုံမှန်မဖြစ်သေးဘူးလို့ပြန်ကြားရေးဝန်ကြီးဌာနတာဝန်ရှိသူကပြောပါတယ်အပြည့်အစုံကိုတော့ကိုညံဝင်းအောင်ကတင်ပြပေးပါမယ်ရှင်
Asoya wunyi tanarema, Pyogwenya Boku, Tong Ugani, Nga Uti, Kanabi, Dren Midiariga, Mimya Lagayin, Pidu Rego, Ati Piyame, Dren Chalade, Shempia Bibo, Enedi Asoya Diga, Nyunjadabare, Enedi Asoya Ha, Piduga, Yuiche, Temhyao Tare, Asoya Pitajau, Punlin Yenda Mushibone, Dren Tanarego, Mepe Pie, Sassan Jabu Lujau, Denai wunyi Upe Miga, Pyosu Girago, Asoya Dren Zadima, Pobia Tabare, အခုဆိုရင်ဝန်ကြီးဌာနတိုင်းကပြောခွင့်ရပုဂ္ဂိုလ်စပေါ့စပါစင်တွေကိုသတင်းဌာနနဲ့ဘယ်လိုဖြေကြားဆက်ဆံရမယ်ဘယ်အချက်တွေကိုအတိပေးတင်နေဆိုတာကိုဆွေးနွေးဝဲတွေတင်နန်းတွေလုပ်ပြီးလေ့ကျင့်ပေးနေပါတယ်ဒါပေမဲ့လက်တွေ့မှာဝန်ကြီးဌာနတွေရဲ့ပြောခွင့်ရသူတွေဟာအရင်စေဆွေရလက်ထက်ကလေးကယာရုတောင်ဝန်ကြီးတွေယူခဲ့တဲ့ပုဂ္ဂိုလ်တွေဖြစ်နေတာကြောင့်သူတို့ရဲ့အရင်အတွေ့
ကျွန်တော်တို့ရဲ့ထိတ်တန့်အစိုးရအရာရှိကြီးတွေကအရင်တွေ့နေပဲဖြစ်နေပါတယ်ဆိုတော့သူတို့မှာရှိနေတဲ့ပြဿနာကတော့တိကျတာသတင်းမီဒီယာကပြဿနာရှာတွေ့လို့နေနေတဲ့အယူဆကရင်းလို့ဆွဲနေတဲ့ပြဿနာတွေရှိပါတယ်နောက်တစ်ခုကသူတို့မှာပြောရေးစုခွင့်ရှိသူတွေဖြစ်ထားပေမဲ့လည်းသူတို့ပြောဆိုလိုက်တဲ့အခါမှာသူတို့ထက်ကဝန်ကြီးတွေတန်းရာရှိကြီးတွေကအပြစ်ပြောတာ
အပြီးတော့သူတို့ပုံမှာပြပေးတာမျိုးတွေရှိမှာဆိုတဲ့အတွက်သတင်းမီဒီယာတွေကိုတကယ်တော့ပြောဆိုခွင့်ကတော့မရှိသေးဘူးလို့ကျွန်တော်တို့ပြောရမှာဖြစ်ပါတယ်။အရင်ဦးသိန်းစိတ်အစိုးရလက်ထက်တုန်းကလည်းဝန်ကြီးဌာနတွေမှာပြောခွင့်ရပုဂ္ဂိုလ်တွေခံထားပေမဲ့သတင်းဖြန့်ဝေမှုအပိုင်းမှာအောင်မြင်မှုမရှိခဲ့ဘူးလို့ပြန်ကြားရေးဝန်ကြီးဌာနပြောခွင့်ရသူဦးတင့်စွေက VOA ကိုပြောပါတယ်။အဓိကကတော့ဥပဒေနဲ့ဖြစ်ပါတယ်ခင်ဗျ။ဒီ News Media Law ဆိုတာ2014ခုနှစ်မှာ
ကျွန်တော်တို့ကဟိုနည်းဥပဒေတော့အပြည့်အစုံထွက်လာတယ်အဲအဲ့ဒါကြောင့်ကျွန်တော်တို့ဥပဒေမှာတော့ဥပဒေရဲ့ကုမ68မှာတော့လကောက်ဒီ information access to information နဲ့ပတ်သက်လို့ကျွန်တော်တို့ဂျာနယ်လစ်တွေကကက်ဆန်ရာဌာနတွေမှာတောင်းခံနိုင်နေဆိုတာကိုသိချပြန်ထားပါတယ်အဲပြန်ထားပြီမယ်လေ2013အဲ့ဒီကတော့ဥပဒေအဖြေချပြီးမထွက်တဲ့အတွက်ကြောင့်
ကျွန်တော်တို့စပုတ်ပါစင်တွေဖွဲ့တော်ညာအဲ့ဒါကျွန်တော်တို့မပြည်ပြင်ခဲ့တာလည်းပါပါတယ်ပြောခွင့်ရပုဂ္ဂိုလ်တွေနဲ့ပတ်သက်လို့အရင်အစိုးရလက်ထက်တုန်းကသတင်းသမားတွေကြုံခဲ့ရတာတွေကိုဥယျာဉ်နိုင်မိုးကရှင်းပြပါတယ်ဆိုအစိုးရဝန်ကြီးဌာနတွေကိုဟိုသတင်းယူရဲ့ခါမှာသတင်းသမားတွေရဲ့ပြဿနာကတော့ဖြေချမှုမရှိတာပဲဝိသနာအားလုံးကဖြေချမှုမရှိတာတော့မဟုတ်ပါဘူးဖြေချမှုရှိနေတဲ့ ဟိုအထက်ကိုတင်ပြပါမယ်ဆိုပြီးတော့ပြန်လာပြောတာလည်းရှိပါတယ်ဒါပေမဲ့အဲ့ဒါတွေကအစိုးရတစ်ကြောင်းလဲလာတယ်ဒီကိုလည်းမြန်မာမှုရှိအောင်ပြောပေးမယ်ဆိုပေမဲ့လည်းဒီအစိုးရအရာရှိကြီးတွေကနှစ်ပေါင်းများစွာသတင်းမီဒီယာနဲ့စဉ်စဉ်ကစားနေကြတာဖြစ်တဲ့ချက်ချင်းတော့ဖြစ်လာမှာတော့မဟုတ်ပါဘူ
းဝန်ကြီးဌာနတွေနဲ့သတင်းသမားတွေကြားအပြန်လဲနားလည်မှုရပြီးလွတ်လပ်တဲ့သတင်းစီးဆင်းမှုရှိလာအောင်လှုပ်ဆောင်သွားဖို့အစီအစဉ်တွေရှိတယ်လို့ပညာရေးဝန်ကြီးဌာနပြောခွင့်ရဦးတင့်ဆွေကပြောပါတယ
်အခုတော့ကျွန်တော်တို့ပြင်ဆင်နေပါတယ်ဖို့စ်ပါစင်နေမှာလဲကိုပြောနေတဲ့အချက်လက်မျိုးတွေရှိတယ်ဆိုတာသိကြပါတယ်ဒါပေမဲ့လည်းကိုတော့ဌာနဆိုင်ရာဒီမှာအားနည်းချက်ကဘာလဲဆိုတော့ကျွန်တော်တို့ပြောလို့တာကိုပဲကျွန်တော်တို့ပြောချင်နေပေါ့ဒီဒါကကျွန်တော်တို့ဘက်ကလည်းရှိနေတဲ့အနေထားဒါပေမဲ့ကျွန်တော်တို့ပြောတဲ့အခါမှာသက်ဆိုင်ရာမီဒီယာတွေကသတင်းလိုပဲပြန်ပို့ကြတဲ့အခါတချို့မှားနေတာတို့တချို့ကြတော့လေကိုကပေါင်ပြီးတဲ့အခါမှာအသက်ဆိုင်ရာမီဒီယာတွေကသူ့ရဲ့ adult journalism ရသူ့ရေးတဲ့တရားဟန်မျိုးမှလည်းဟိုကျွန်တော်တို့ပါဂျင်နာနဲ့လွဲမှားသွားတဲ့ဟန်မျိုးတွေပေါ်မှာကျွန်တော်တို့နားမလည်မှုမျိုးလေးတွေကျွန်တော်တို့ရှိပါတယ်အဲ့ဒီအတွင်းမှာတော့ကျွန်တော်တို့ပို့ပြီးတော့ဖျော်ထုတ်လာမယ်လို့ကျွန်တော်တို့မျှော်မှန်းပါတယ်ခင်ဗျာ
အစိုးရပြောခွင့်ရပုံကိုယ်တွေကိုဒီဇွန်လနဲ့နောက်လတွေအထိလိုအပ်တဲ့သင်တန်းတွေနဲ့ဆွေးနွေးပွဲတွေဆက်လုပ်သွားမယ်လို့ပြန်ကြားရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ညချမ်းမှာသောရရှင်များရှင်သောရရှင်တို့ခုနားဆင်နေကြရတာကတော့ BOA မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ24 25 32တို့ကနေည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကျန်းမာရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးမှာဖြစ်ပြီးဒီနောက်မှာတော့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်တိုင်းရင်းဒေသသတင်းအစုံအလင်တို့မှာတော့ကြားကြရမှာကတော့
ကျန်းမာရေးစီစဉ်လုပ်တဲ့မှာစဉ်းစားတဲ့ပုံစံကိုလည်းဒီစီစဉ်လုပ်တဲ့မှာတော့အရင်းအားကြက်ကြတော့တာဝန်ယူဖြည့်ဆည်းပေးမယ်ဆိုလို့အဲ့လိုပြောတာတော့ဒီလိုတက
်ရခိုင်ပြည်နယ်တည်ငြိမ်အေဂျင့်ရဲ့ဖွံ့ဖြိုးရေးအတွက်အစိုးရရဲ့ကော်မတီကဘာတွေလှုပ်ဆောင်နိုင်မလဲဆိုတာအပါအဝင်တိုင်းရင်းဒေသစုံကသတင်းတွေကိုအပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်မှာနားဆင်ကြရဖို့ရှိပါတယ်အခုရင်ဆုံးတော့ကျန်းမာရေးအပတ်စဉ်ကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ရှင်ဒီတစ်ပတ်ကျန်းမာရေးခဏမှာကဏ္ဍမှာတော့ခန္ဓာကိုယ်အလေးချိန်အလွန်အကျွံမတက်အောင်ထိန်းထားတဲ့အကြောင်းကိုတင်ပြပေးမှာဖြစ်ပါတယ်မြန်မာနိုင်ငံမှာခန္ဓာကိုယ်အလေးချိန်တက်တာအဝလွန်တာကြောင့်နှလုံးယောဂါနဲ့စီးချိုအပါအဝင်ယောဂါတွေဖြစ်နေတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးပါတယ်ခန္ဓာကိုယ်အလေးချိန်အလွန်အကျွံမတက်အောင်နဲ့ပုံမှန်ထိန်းထားနိုင်အောင်ဘလို့စားတော့နေထိုင်သင့်ပါသလဲကိုယ်အလေးချိန်ထိန်းရမှာအယူအဆအမှားတွေရောရှိနေပါသလားဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းကဒေါက်တာမြင့်ဦးကိုကိုဝင်းမင်းကမေးမြန်းပြီးတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာအခုခေတ်ကြီးမှာဝါတာဝါလွန်တာတွေကြောင်းကျန်းမာရေးပြဿနာတွေဖြစ်တာကိုပိုသိလာသလိုလူငယ်လူရွယ်တွေမှာလည်းဆရာရေးသူတို့ရဲ့ဒီခန္ဓာကိုယ်လှပဖို့ထိန်းထားနိုင်ဖို့ပေါ့နော်ဝိတ်ထိန်းဖို့ဝိတ်လျှော့ဖို့ဒီခန္ဓာကိုယ်လေးချိန်မတက်ဖို့ပေါ့ဆရာရဲ့အဲ့ဒါတွေကိုအဓိကလှုပ်လာကြတဲ့အခါမှာဒီဝိတ်မတက်အောင်ကိုယ်လေးချိန်မတက်အောင်ဘယ်လိုနေထိုင်စားတော့တယ်လဲဆရာရဲ့
ဒီဝါတာပြောရင်တော့ကိုတို့ကတော့ဝါလို့လှလဲပေါ့ဗျာအခုတော့ဝါလို့ရှင်ကွာတူလို့ပုတ်ဆုံးလို့ဒီလိုဖြစ်လာပေါ့ကဘာတန်ဝမ်းလူပေါင်းအန်ပေါင်း1500လောက်အဝလွန်တဲ့ယောဂရတယ်အဝလွန်တဲ့ယောဂဟာကယောဂါဆိုပြီးတော့ကမ္ဘာကျမ်းမာရေးဖွင့်ရတာကကြီးညာထားတဲ့အဆင့်ရှိတယ်။အဲလူတွေကဝါရာကိုအချိန်ကနေလာလာပြီးတော့ဝိချာကျင်နဲ့ဝိချာကျင်နဲ့ပေါ့။ဒီအဲ့ဒီလူတွေကြည့်တဲ့အခါကျတော့တကယ့်ကိုကြီးသလုံးကြီးတုံပေါင်းကြီးတုံပေါ့နော်။ဘိုက်ခေါက်ကြီးထူပေါ့။ကုတ်ဘိုးတွေမှာလည်းအစီတွေဝင်းဝင်းတော့သူတို့ဒီအကြောင်းသူတို့မှာပြဿနာတွေကဒုနာခါနာပေါ့မျိုးမျိုးပေါ့။သွေးတို့ယောဂါ၊စီချိုယောဂါ၊နှလုံးသွေးကြောပိတ်တဲ့ယောဂါနောက်ဆုံးလေးဖြတ်သွားတဲ့လူတွေအသေးစီဖုံးနေလို့ခဏခဏပြောတယ်။တချို့လည်းဒီသွေးထဲမှာအစီများတယ်။အဲ့ဒါတွေကိုဘယ်လိုလုပ်ပါမှာလဲပေါ့ကျွန်တော်ဆရာတော်တွေကဆရာအသွေးထဲမှာအစီချသေးပြီပါ။အဲ့သူအစီချသေးတယ်ရှိပါတယ်။အဲ့အဲ့ဒါတွေကတော့သွေးကြောနင်းရံတွေမှာသွားပြီးအစီမဖုံးအောင်နောက်အောင်သွေးကြောတွေမှာသွားပြီးမပိတ်ဆို့အောင်နှလုံးမှာမပိတ်ဆို့အောင်ကာကွယ်တားဆီးတဲ့ဆေးပေါ့။ဒါပေမဲ့ဒီကသွေးအစီချသေးကိုကြီးရကျွန်တော်အားကိုးနေလို့မရဘူး။သူတို့ body weight ကဘာလို့တင်းတင်းစားတာနဲ့တူလောင်တာနဲ့တူလောင်တာပုံများနေပေါ့ဆိုတော့လူတွေကတားလျှောက်ခံလိုက်တယ်ဒီဝိတ်ချဖို့အတွက်သူတို့ကလမ်းကိုတော့ခုနကဒီချွေလုံးတစ်ပတ်ပတ်တဲ့ဆိုကြပါလို့တဏှာကြီးဘွဲ့အတွင်းမှာအဲလိုချွေချွေလေးထွက်သွားတဲ့အခါကျတော့သူတို့ကိုယ်ခန္ဓာမှာရှိတဲ့ကယ်လိုရီတွေပေါ့ဗျာစိုင်းတွေ300ကီလိုကယ်လိုရီလောက်လောင်ပလိုက်တာပေါ့အဲအိုကေဆိုအိမ်တန်ရောက်ခံကြီးကြအိမ်လမ်းထိပ်ကကအကျော်ခမင်းကျော်နဲ့ဝက်သားနဲ့ဝင်စားလိုက်ပြန်ပါဒီတပကံဝင်သွားတာနဲ့တခါကော်ဖီလေးကလည်းတောက်လိုက်ပြန်ပါဆိုတော့ကယ်လိုရီကကျွန်တော်600လောက်ပြန်ဝင်သွားတယ်သူလမ်းလျှောက်တာက300လောက်ထွက်တယ်ပြန်စားလိုက်တာက6လောက်ဝင်သွားတဲ့အခါကျတော့ဘလို့မှသူတို့အဝမရောက်နိုင်ဘူးအဲ့တော့အဓိကကဝါတာကိုပိန်နေရင်အစာကိုရှော့ချတ
ယ်ဟုတ်ကဲ့ဆရာအဲ့တော့ဘလို့အစာတွေကိုရှော့ချပြီးတော့စားရမယ်ဆရာ
ကယ်လိုရီများတဲ့အစာတွေပေါ့နော်အဲ့တော့ကယ်လိုရီများဆိုတာကာဘိုဟိုက်ဒရိတ်တို့နော်အဆီများတဲ့အစာတွေအဆီနဲ့ကြော်တဲ့မုန့်တွေအဲ့တော့အဆီဆိုတာလူအတွက်အဲ့နဲ့ခုနအကျိုးရှိတယ်ဒါပေမဲ့အဲ့တော့ဗီတာမင်ဒီထုတ်တာတို့ပဲကြေးရေထုတ်တာတို့ဟော်မုန်းထုတ်တာတို့ကဒါတွေကအကုန်လုံးကစီပါတာပေါ့လေဒါပေမဲ့အဲ့စီကပါပေါ်မှာရှိတဲ့မျက်နှာရွှေသားလေးကိုအစီလေးဖုံးတာတွေအောင်စီပါလေးကမှုပြီးလာတာပေါ့နော်ဒါပေမဲ့အရန်ဖုံးလာတဲ့ခါကျဖောင်းဖောင်းကြီးနဲ့မျိုးလုံးတွေပါအစ်လာတော့အဲကုတ်ဘိုးတွေပါတက်လာတော့မလာတော့အဲ့ဒါများပါပြီစီ
ဟုတ်ကဲ့ဆရာဒီနေ့မှာခန္ဓာကိုယ် body weight ကြီးလျှော့ဖို့တပည့်ဆရာနော်အယူဆမှားတာတွေရှိနေတယ်လားဆရာ
။ကမ္ဘာကွင်းကိုကျွန်တော်တို့ပေကျိုးနဲ့တိုက်လိုက်မယ်ဆိုရင်ယောက်ျားတယောက်ဆို36လောက်ရှိနေတာဝါပြီ။နေမင်းကလေးဆို32ဆိုကျွန်တော်ကဝါပြီပေါ့နော်။အဲ့ဒါတွေကျွန်တော်ရော့ကျွန်တော်လူတွေကလိုက်ခောက်ချက်စီဆိုတာလာသေးတယ်။လိုက်ခောက်ချက်တဲ့ကပတ်တို့နော်။အဲ့ဒီကပတ်တွေကဘာမှအသုံးဝင်မအောင်ဆိုပဲ cost set တွေပေါ့နော်။အတင်းကိုစီးချက်ပြီးတော့အဲ့တော့လေပြားတွေလောင်နေပေါ့။တချို့ကျတော့လေဟို BCD set တွေပေါ့နော်။ ဒီ VCD set တွေသွားပြီးတော့ခုံရတယ်ပေါ့သွားတင်တယ်အဲ့ set တွေနဲ့ကတ်တယ်ပေါ့အဲ့ဒီ set တွေက vibration ပေါ့တုံခါပဲမှုပဲပြီးတယ် gallery ကိုမလျှော့နိုင်ဘူးအဲ့တို့ကြောင့်တချို့ကနေနှလုံးရောဂါရှိတဲ့လူတွေစီးလို့ရှိတဲ့လူတွေနောက် thyroid hormone များတဲ့လူတွေဆိုရင်ဒီခုနပြောတဲ့ VCD set တွေเนี่ยตั้วไปเลยเลยရှင်เนาะปู่หลองซูซาเลยทั้งของนี่ปู่ม้าลาပြီးတော့อันเนี่ยရှိတယ်ပေါ့အဲ့တော့ဆိုတော့ကဒီอันเนี่ยရှိတယ်ဘွေးချာနေတော့မလုပ်ပါနဲ့
ဟုတ်ကဲ့ဆရာနောက်ထပ်ရောယူဆမှားတာတွေရှိနေတယ်လား
တချို့လေခုနကတော့ဘွေးချာကိုပိန်စေးပြလက်ဖက်ချောက်ဆိုတာလည်းရှိသေးတယ်ဒါတွေဟာတကယ်ကိုစိတ်ပန်ကြီးနဲ့စက်တွေထူထားတဲ့နေရာနေမဟုတ်ပါဘူးအဓိကပါလဲဆိုတော့ရှင်အစီကိုအဓိကရှော့မယ်အစီဆိုတာမှာအမဲသားတို့ကြက်ဥတို့နွားနိုးတို့เนาะအစီပါတဲ့ဟာတွေငဲစီဝက်စီနောက်စီကြောမုန်နေပေါ့ဗျာစီတွေနဲ့ကြော်ထားတယ်ပြန်ကြော်တဲ့စီတွေဒီစီတွေပြက်စီးပြီးတော့တွေးထဲမှာအစီတက်မကောင်းတဲ့အစီတွေအများကြီးတက်တော့မယ်အဲအဲ့ဒီကြောင့်ဒီစီတွေကိုကျွန်တော်ရှောင်ပါကိုစားနိုင်တဲ့စီရှိပါတယ်ပေးစီနှမ်းစီပေါ့နေကြစီပေါ့နောက်ဒီကတန်လွင်စီပေါ့ဒါလေးကြာလူအတွက်ကျိုးပြပါတယ်အဲ့တော့ငချင်းစီကောင်းတယ်ဒါမှုကြီးပေါ့တော့ငားများများစားပါလို့အိုမီဂါစီပါပါတယ်ဆိုတာဒါလူအန်အန်ရမပေးတဲ့စီမျိုးတွေပေါ့နောက်တစ်ခုကကယ်လိုရီများတယ်ခုနပြောတဲ့ဒီဆန်နဲ့စီရီယယ်လို့ကာဘိုဟိုက်ဒရိတ်ပေါ့နော်ဒီဟာမှုကြီးကိုအများဆုံးချော့ချပါအောင်များများစားရမယ်ဆိုလို့ရှိရင်အသီးအရွက်ပေါ့အသီးအနှံတို့စရာများများပေါ့နော်အဲ့ဒါတွေများများစားပေးရမယ်အဲ့တော့တကယ်တမ်းကလွားတဲ့လုံကြောင်ကဝိုက်ချရမယ်ဆိုလို့ရှိရင်သမင်းကိုဇုံလေးနှဆုံးလောက်ပဲထည့်ရမယ်။ပကံပြားရဲ့လေးပုံတစ်ပုံမှာပဲသမင်းရရှိရမယ်။ကျန်တာတွေကအတီးအနံနဲ့အရွက်နဲ့ခုနပါငါပဲထည့်ရမယ်။အဲ့တော့ဒီကယ်လိုရီရှော့ဖို့အတွက်ကအဓိကအဲ့ဒါတွေကိုစားမယ်။ဒီတချို့ဆိုချောညာတွေအရန်ကိုလုပ်ကြပါလိမ့်။ဒါတို့ဒီစေးစားလို့ရှိရင်တော့ဝိတ်ချတာပဲဆိုပြီးတော့သူတို့ချောညာဘယ်လောက်လဲဆိုရင်တစ်ပတ်အတွင်းမှာ10ပေါင်ကျပြရမယ်။တကယ်အဲ့ဒီပတ်10ပေါင်ကျဆိုဇီဝကမာကိုခန္ဓာမှာရှိတဲ့ဇီဝကမာလုပ်ငန်းတွေကမောက်ကမာတွေဖြစ်ကုန်ဒုတိယဟာအဲ့မှာနှစ်ပေါင်နဲ့မချနိုင်ပါဘူးဘလောက်ပဲဝဝကျွန်တော်တပတ်ကုန်တာပါဆိုဝလာလဲဆိုတာကနေရင်းကကျဝလာတာမဟုတ်အလားနဲ့ချီးပြီးတော့ဒီကိုယ်အကျင့်ကြောင့်ဒုစုစုစားရကြောင့်ဝလာအဲ့ဒီအောင်ကျွန်တော်တို့ကဒုစုစုစားတာကိုအကြာကြီးစားလာကြောင့်ဝလာတော့ပြန်ပိန်အောင်လုပ်ဖို့ဝိချဖို့ဆိုတာလည်းနေရင်းကချင်းမရနိုင်ဘူးလေတပြေးပြေးတပြေးပြေးတပတ်ကုန်နှစ်ပေါင်ချသွား၃လ၄လတည်းမှာပိန်သွားနေပေါ့အဲ့တော့နက်နက်စားကိုတော့ပုံမှန်စားပါကွာအချိုတွေအစီအစာတွေကိုရှောင်ပါညက်နေစာကိုလည်းရှော့စားပါပြီးတော့မှလက်ကျင်ကန်းလုပ်ပါကဒါမှမဟုတ်လက်ကျင်ကန်းအနည်းဆုံးဓာတ်မြန်မြန်ရှောက်ရင်ထွေးထွက်လောက်အောင်ရှောက်ရင်တော့မှတပတ်ကိုနာယူဝက်လုပ်ပါရှောက်ပါလားရစတဲ့ရှောက်ပါနှစ်ရက်နားလို့ရပါတယ်အိမ်မှာနေ့စဉ်ပေါင်ချိန်ဆက်ကလေးမှာချိန်ကြည့်ပါအဲ့တော့တပတ်တည်းမှာငါကွန်းတော့နှစ်ပေါင်လောက်ကျတယ်ဆိုရင်ဒါဝမ်းသာကြရတယ်နှစ်ပေါင်နဲ့ပို့ပြီးကြအောင်အသေးတန်လုပ်တယ်အဲ့ဒီဘယ်ငင်လို့ဆိုပြီးတော့လေဟိုမျိုးစုံစီမံစုံအစတချို့ကမင်းကလေးဆိုလို့ရှိရင်အလှပြက်မှာဆိုလို့စာမစားဘူးအဲ့ဒါမဆိုင်မဆိုင်နဲ့ပိန်ချုံချောက်ကသွားတယ်အဲ့ဒါယောဂတစ်မျိုးခေါ်တယ်စိတ်တက်ကြပြီးတော့စိတ်ကြောတာတစ်မျိုးရသွားတယ်လုံးဝမစားဘူးမစားဘူးအဲ့ဒါမျိုးလဲအစွန်းမရောက်သွားအောင်ပေါ့နော်အဲ့တော့ကျွန်တော်တပတ်ကိုနှစ်ပေါင်လောက်တော့ပုံမှန်ချအောင်လုပ်ရမယ်အဲ့ချတဲ့နေ့မှာဒါပေမဲ့အစီကြစည်းတွေတောက်လို့ရပါတယ်ပြီးတော့အပိန်နဲ့စေးကြောင်နဲ့တိုင်မင်းပေါ့ဒီတယ်မကနော်လေ့ကျင့်ခန်းနဲ့အစာကိုလည်းကျွန်တော်ပြောတဲ့အတိုင်းစားတော့ပါအဲ့ဒါမှမရဘူးဆိုလို့ရှိရင်တော့ကျွန်တော်အစာအိမ်ကိုဖြတ်ထုတ်ကြလိမ့်အစာအိမ်သေးသွားအောင်ကျွန်တော်ဖြတ်တဲ့ခွက်စိတ်မှုတွေရှိပါတယ်နောက်တစ်ခုကပိုက်ထဲမှာရှိတဲ့အစီအကိုစွတ်ကြလိမ့်အလာဒီမှာလည်းလုပ်နေပါတယ် liposuction လို့ခေါ်တယ်ပေါ့ဒါကိုစွတ်ကြတယ်ဒါကခွက်စိတ်တင်ပြီးဖြစ်လာတယ်အဲ့ဒါကလူတွေတယောက်ကိုပေါင်400 500ရှိနေလူတွေအများကြီးပေါ့ကိုကိုမလဲတိုင်းတော့ဘူးတခါကြနောက်ဆိုဆေးကုပ်ဖို့အပေါ်ဘက်ကဆင်းဖို့ဆိုရင်တော့ဂရိတ်နဲ့ချရတဲ့ပုံစံမျိုးတွေရှိတယ်ဟု
တ်ကဲ့ကျေးဇူးများတင်ပါဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့အပတ်စဉ်ကျန်းမာရေးခန္ဓာကိုနားဆင်ခဲ့ကြရတာဖြစ်ပါလိမ့်ရှင်။အခုကတော့သတင်းပတ်စဉ်ခန္ဓာတစ်ခုဖြစ်တဲ့ဥအောင်ခင်ရဲ့မြမအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးရမယ့်အချိန်ရောက်ပါပြီ။2040မှာဘက်ဆုံတိုးတက်ဖွံ့ဖြိုးတဲ့မဟာရန်ကုန်မြို့တော်ဖြစ်လာဖို့ရည်ရွယ်ပြီးစီမံကိန်းရေးဆွဲထားတာ၃နှစ်ရှိသွားပါပြီ။အကောင့်စတင်အကောင့်ထဲဖော်နေတာတွေလည်းရှိပါတယ်။မဟာရန်ကုန်မြို့တော်စီမံကိန်းအကြောင်းဥအောင်ခင်ကသုံးသပ်ရေးသားပြီးကိုကျွတ်ကျော်သိန်းနဲ့အတူတင်ပြထားပါတယ်။
ဒီမောင်ရေးအကျိုးအမြတ်ကိုကြည့်ပြီးမတင့်တော်တဲ့မလိုက်ဖက်တဲ့အဆောက်အဦတွေတိဆောက်ထားတာကြောင့်ရန်ကုန်မြို့တော်ပုံပြက်ပန်းပြက်ဖြစ်နေပြီလို့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကမေလ9ရက်နေ့ကကျင်းပတဲ့မြို့တော်ခါမှဆွေးနွေးပွဲမှာပြောသွားပါတယ်။ရန်ကုန်မြို့တော်ကိုတင်းသိမ်းစောင့်ရှောက်ပြီးစိမ့်လန်းဆူပြေးလာအောင်ပညာရှင်တွေအကြံပေးသလိုအကောင့်တွေပေါ်ရမှာပြည်သူလူထုနဲ့ပူးပေါင်းဆောင်ရွက်မယ်လို့ဆိုပါတယ်။ရန်ကုန်မှာမြို့နယ်33ခုနဲ့လူဦးရေ9000ကျော်ရှိပါလေ။လူရည်တိတ်တီးမှုကဘင်္ဂလားဒေ့ရှ်ကဓာကာမြို့တော်နီပါဖြစ်နေပါပြီ။ဒီအတိုင်းသာဆက်သွားမယ်ဆိုရင်နောင်လနောက်သားတွေနေရေးထိုင်ရေးခက်ခဲလာလိမ့်မယ်လို့ Mupia Pinachin, we got Miamare. Young woman get him, sooner worried, loyalty, a chain is so well about eh. A soya simagashi and Niama, crony, a yishinga, mea where you suza moo. Miamananganda, a meanet, till the tega, mea where you moo. A soya tanava, migu, young chamu, sara duja, young woman is it toted to happy. Mutu mutadu, nea tanya, tincha lavade. The lobe yamada pinidago, a chain me sane the jam, a tincho, nae.
ကျန်လီဆိုးလီဖြစ်သွားလိမ့်မယ်လို့ဆိုပါတယ်။လက်ရှိလူဦးရေ9000ကျော်ဟာနောက်25နှစ်ကြာရင်10000ကျော်လာမယ်လို့ခန့်မှန်းပါတယ်။အနာဂတ်ရန်ကုန်တည်ဆောက်ရေးအတွက်2014မှာဂျပန် International Tandabin, Mobi, Legu, Tanlian, Jautan, Tundi, Dala, Sare Muneriti, Mahayangungu, Duchebu, Yuevare, Simangala and Sanganedri, and Ezo, Dola Tanta Tainjo, Gongjanai, Delu, Kamamare, Mule, Siboy Yakogani, Mubi, Muneriti, the Pipi, Mubia, Chetrim, Simanjep, Pipare,
Japan Comedy, Choku, Pawempi, Mima Becado, Yangu Muro, Sibin Daya Comedy, Solo Yi, Wujitana. Yangon Amui and Nit, Tintay a Pue, Tipane, a Tapinya, Wenjitanane, Myama Pituka, a Tindu Pawimade. Anna Bangaro, Yangon Tang, a Suya Pipare. Yangone Luying, Ase Yaganon Joha, Wingwe Nedu Pitamu, throw a tread tintore, Enya Salu Yiha, a poo de bien, Pishiame Piatana Pini Bade. Yangon, Yeshi, a Josiwagu, Song Shaku, Tang Suyama, Tawin Shibime, Umia Suya, Tawin Made Lumianja Bade.
ဦးမြင့်ဆွေကောင်းဆောင်တဲ့ရန်ကုန်တိုင်းဒေသကြီးအစိုးရဟာပညာရှင်တွေပေးတဲ့အကြံဉာဏ်ကိုလက်မခံတဲ့အတွက်ရန်ကုန်မြို့တော်ဟာအခုလိုကိုယ့်ရောကာယပြုံစံဖြစ်နေတာလို့သိရှိရပါတယ်။ဂျပန်ကူညီမဲ့မဟာရန်ကုန်မြို့ပြဖွံ့ဖြိုးရေးမဟာဗျူဟာစီမံကိန်းထွက်လာပြီးမကြာမီလှိုင်မြင့်နဲ့လှိုင်တာယာတွန်တေးကားလမ်းအကြားကမြေအေကတုံးတောင်းကျော်ကိုရန်ကုန်မြို့သစ်စီမံကိန်းအမည်တက်ပြီးတရုတ န်ဂျိုက်ကာကတော့ဒီစီမံကိန်းဟာ2040မဟာဗျူဟာစီမံကိန်းမှာမပါဘူးလို့ညွှန်ဆိုပါတယ်။အခုတော့ဒီစီမံကိန်းမှာလုပ်လို့သူတွေဇူလိုင်လ22ရက်နေ့နောက်ဆုံးထားပြီးအဆိုပြုလွှာတင်ထားကိုတင်သွင်းကြဖို့ရန်ကုန်တိုင်းဒေသကြီးအစိုးရယုံကကြေညာထားပါတယ်။ပွင့်လင်းမြင်သာတဲ့တင်တာစနစ်ကျင့်သုံးနေပုံရပါတယ်။မြေအလွဲသုံးစားလုပ်မှုကြောင့်ရန်ကုန်မြေဈေးဟာနှူးရောက်ထက်ပိုကြီးနေတာကိုအမေရိကန်တွေမြင်တွေ့နေရပါတယ်။
ပုဂ္ဂလိကနဲ့အစိုးရပူးတွဲလုပ်ကိုင်နိုင်ရင်ဥယျာဉ်ပြဿနာဖြေရှင်းနိုင်မယ်လို့စီမံကိန်းတွေမှာတင်ပြထားတာဟာအဂတိလိုက်စားမှုအခွင့်ကောင်းဖြစ်နေပုံကိုရန်ကုန်တိုင်းအစိုးရဟောင်းကသက်တည်ပြနေပါတယ်။တကုံစိတ်ကမ်းမြို့နယ်တံပိုးနယ်အိမ်ယာဆောက်လုပ်ရေးစီမံကိန်းအရှုပ်အထွေးဂုံးကျော်တကားမှာအစိုးရဗန္တာဆုံးရှုံးမှုစတဲ့ဖောက်ပြန်မှုတွေဟာဒုသမရဦးမြင့်ဆွေရန်ကုန်တိုင်းဝန်ကြီးချုပ်ဘဝမှာဖြစ်ပွားခဲ့တာပါ။ရန်ကုန်တိုင်းဝန်ကြီးချုပ်တဲ့ဦးဖြိုးမင်းသိန်းကတော့အဂတိကေရှင်းစွာပြည်သူအကျိုးပေးဖို့မယ်လို့သတင်းမီဒီယာရှေ့မှာကြေညာပေးထားပါတယ်။စီမံကိန်းလက်တွေ့အကောင့်ထဲမဖော်ရသေးမီမြေအယောင်းဝယ်လုပ်ပြီးဈေးကစားတာကြောင့်မြေဈေးတွေထိုးတက်ကုန်တာဖြစ်ပါတယ်။ရွှေဒဂုံစီတီအနီးကဒဂုံစီတီစီမံကိန်းဟာတပ်မြေကိုရောင်းလို့ပေါ်ပေါက်လာတဲ့ပြဿနာဖြစ်ပါတယ်။တပ်မြေကိုတက်ကမသုံးရင်နိုင်ငံတော်ကပြန်ပေးရမှာဖြစ်ပြီးမယ်ပုဂ္ဂလိကဘူရောင်းစားပါတယ်။မဖွဲရတဲ့စီမံကိန်းဖြစ်လို့အစိုးရအသစ်ကရပ်ဆိုင်းထားရပါတယ်။လွှတ်တော်ဟောင်းကအတီးပြုတ်ထားတဲ့မဟာရန်ကုန်စီမံကိန်းကိုရန်ကုန်တိုင်းအစိုးရအသစ်ကပြန်လည်ဆန်းစစ်ပြီးစနစ်တကျပွင့်လင်းမြင်သာစွာဆောင်ရွက်လိမ့်မယ်လို့ဆိုပါတယ်ခင်ဗျာ
။ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အစည်းအဝေးကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ဒီအစည်းအဝေးအပါအဝင်အပတ်စဉ်ခဏတွေမြန်မာနဲ့နိုင်ငံတကာသတင်းဆောင်မတွေရေဒီယိုနဲ့ရုပ်မြင်သံကြားအစည်းအဝေးတွေကိုတော့ကျမတို့ VOE မြန်မာပိုင်းအစည်းအဝေးရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bami.voenews.com မှာလာရောက်ချိရှုနိုင်သလို VOE ရဲ့ Facebook စာမျက်နှာမှာလည်းတင်ဆက်ပေးထားပါတယ်ရှင်။
ဒါမဲ့ဒီဇင်ဘာလတနေ့ကစပြီးမြန်မာနိုင်ငံသားတာမန်နိုင်ငံကူးလက်မှတ်ကန်ဆောင်သူတွေစင်ကာပူနိုင်ငံကိုသွားတဲ့အခါဗီဇာယူစရာမလိုပဲရက်30အထိနေထိုင်ခွင့်ရတော့မှာပါစင်ကာပူနိုင်ငံသားတွေဘက်မှလည်းအလားတူပါပဲဒီလိုအခြေအနေကမြန်မာနဲ့စင်ကာပူဘယ်သူအတွက်ပိုအကျိုးရှိမဲလို့ကျွန်တော်တို့သောတာရှင်တွေယူဆပါတယ်မြန်မာနိုင်ငံသားတွေအနေနဲ့ဒီအပေါ်ကနေ ဘယ်လိုအကျိုးကျေးဇူးအခွင့်အလမ်းတွေရလာပြီးဘာတွေကိုသတိထားဖို့လိုပါလဲစသည်အားဖြင့်အခုလာမယ့်စနေညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါညာ
ခုလာမဲ့စနေနေ့ည9နာရီတရက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ရှင်။ပါဝင်ဆွေးနွေးကြဖို့ကျမတို့သောရရှင်နေအားလုံးကိုထပ်မံပြီးတော့ဖိတ်ခေါ်ပါရစေ။အခုကတော့နေကြာဒေတာသတင်းတောက်တွေစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလှော်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ
်။ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကြိုဆိုပါရယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ပင်လုံကတိကဝတ်ကိုပြန်လဲအစဖော်ဖို့ရှမ်းနဲ့ကချင်လက်နက်ကင်အဖွဲ့၃ဖွဲ့ကနေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ရွှေတဘာဝတန်ွေစီမံကိန်းကြောင့်ပျက်စီးသွားတဲ့လယ်ယာမြေပြဿနာတွေကိုဖြေရှင်းပေးဖို့မြန်မာနိုင်ငံဆိုင်ရာတရုတ်သက်အမတ်ကြီးကိုကြောက်ဖြူဒေသခံလယ်သမားတွေကတောင်းဆိုခဲ့ကြတဲ့ဆိုတာနဲ့စကိုင်းပြည်နယ်တည်ငြိမ်အေးချမ်းမှုနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်ထဲဖော်နိုင်ရေးဗဟိုကော်မတီရဲ့ဖွဲ့စည်းလှုပ်ဆောင်မှုပေါ်စကိုင်းလူဖွဲ့စည်းတွေကနေဘလို့အမြင်သဘောရှိနေပါတယ်လဲဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
သမဂါနူပန်ပါတည်င်းတွေကိုစမ်းမင်းနဲ့အတူတင်ဆက်တော့မှာပါ1949ပင်လုံကတိကဝတ်ကိုပြန်လည်အစဖော်ဖို့မြောက်ပိုင်းရှမ်းပြည်တပ်မတော် SSVP SSA တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA KIO ကချင်လူလက်ရေးဖွဲ့ထိပ်ပိုင်းခေါင်းဆောင်တို့ကနေနှစ်ရက်ကြာတွေ့ဆုံဆွေးနွေးကြပါတယ်ဇွန်လ9ရက်ကနေ10ရက်နေ့အထိထိုင်းနိုင်ငံချင်းမန်မြို့မှာတွေ့ဆုံကြတာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်လုပ်သွားမဲ့21ရာစုပင်လုံညီလာခံမှာပထမပင်လုံညီလာခံကတိကဝတ်အနှစ်သာရမပြောက်အောင်လှုပ်ဆောင်သွားလူမဲလို့ဗိုလ်မှူးကြီးဆိုင်းမင်းကပြောပါတယ်ဒီညီနိုင်အစည်းအဝေးကနေ1949ပင်လုံဖြစ်စဉ်ကိစ္စပင်လုံစာချုပ်ပါအကြောင်းအရာပင်လုံကတိကဝတ်တွေနဲ့ပင်လုံစိတ်သက်ဆိုင်ရာကိစ္စတွေကိုအဓိကထားဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်အခုတွေ့ဆုံမှုက KIO ကချင်လူလက်ရေးအဖွဲ့ကဗိုလ်ချုပ်ဘန်လာဗိုလ်ချုပ်ကမောရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA ဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရွတ်စစ်မြောက်ပိုင်းရှမ်းပြည်တပ်မတော်ဘက်ကဗိုလ်ချုပ်ဆိုင်းထူဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တို့တက်ရောက်ခဲ့ကြပါတယ်
ရခိုင်ပြည်နယ်ကြောက်ဖြူမြို့ကိုရောက်ရှိလာတဲ့မြန်မာနိုင်ငံဆိုင်ရာတရုတ်တာမတ်ကြီးကိုရွှေတဘာဝတန်ခွင့်စီမံကိန်းကြောင်းရှင့်ဖုံပြီးပြည့်စည်သွားတဲ့လေယာဉ်မြေပြဿနာတွေကိုဖြေရှင်းပေးဖို့ဒေသခံလက်ထက်များတွေကတောင်းဆိုခဲ့ကြပါတယ်တရုတ်တာမတ်ကြီးနဲ့အတူ CITIC Group ကတာဝန်ရှိသူတွေဟာဇွန်လ9ရက်နေ့ကကြောက်ဖြူမြို့နယ်မလကျွန်းကျေးရွာစတင်ကျောင်းမှာဒေသခံတွေနဲ့တွေ့ဆုံစဉ်ခုလိုတောင်းဆိုခဲ့ကြတာပါကြောက်ဖြူမှာတိစောက်ခဲ့တဲ့အထူးစီပါရေးဆောင်ဟာအဲ့ဒီဒေတာခံတဲ့ဓမ္မတွေဖွင့်ဖြိုးတိုးတက်အောင်လှုပ်ဆောင်နေတယ်လို့တာမတ်ကပြောပေမဲ့ရွှေကက်စီမံကိန်းကြောင့်ပျက်စီးသွားတဲ့လေယာဉ်မြေပြဿနာတွေကိုခုထိမဖြေရှင်းနိုင်သေးတဲ့အတွက်အထူးစီပါရေးဆောင်ဟာဒေတာခံတွေအတွက်အကျိုးရှိမယ်ဆိုတာယုံကြည်မှုမရှိဘူးလို့ဒေတာခံတဲ့ဓမ္မတူဖြစ်သူတော်ကြည်ကြည်နင်းကအဲ့ဒီတွေ့ဆုံပွဲမှာတာမတ်ကြီးကိုပြောဆိုခဲ့ပါတယ်ကျောက်ဖြူကနေတရုတ်နိုင်ငံကိုတွေ့တန်းထားတဲ့ရွှေတဘာဝတန်ငွေပိုက်လိုင်းစီမံကိန်းကြောင်းတိရခန့်တွေရဲ့လေယာဉ်မြေနဲ့ဥယျာဉ်ချမ်းမြေအများပြားပျက်စီးခဲ့တဲ့အတွက်ရော့ကျေးရဖို့တိရခန့်တွေဆန္ဒပြတောင်းဆိုမှုအကြိမ်ကြိမ်ရှိနေပေမယ့်အခုတထိတက်ဆိုင်သူတွေကဖြေရှင်းပေးတာတွေမရှိသေးဘူးလို့တိရခန့်တွေကပြောပါတယ်
21ရာစုပင်လုံညီလာခံနဲ့ပတ်သက်ပြီးပြည်ထောင်စုငင်းချမ်းရေးပူးတွဲကော်မတီ UPDJC ခေါင်းဆောင်တွေနဲ့အသေးစိတ်အချက်အလက်တွေတွေ့ဆုံမေးမြန်းဖို့ညွတ်တော်တိုင်းရင်းသားများဖက်ဒရယ်ကောင်စီ UNFC ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကိုဆင်လွတ်သွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လ3ရက်နေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့တဲ့ဆွေးနွေးပွဲမှာအစိုးရကိုယ်စားလှယ်တွေကတိတိကျကျမပြောနိုင်သေးတဲ့မရှင်းတဲ့အချက်တွေရှိနေသေးလို့ UPDJC ခေါင်းဆောင်တွေနဲ့တရားဝင်တွားရောက်တွေ့ဆုံဖို့ရှိတယ်လို့မွန်ပြည်သက်ပါတီဥက္ကဋ္ဌနိုင်ထောမွန်ကပြောကြားခဲ့ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်က21ရာစုပင်လုံညီလာခံကိုလာမဲ့ဩဂုတ်လအတွင်းစတင်ကျင်းပနိုင်ရေးအတွက် NCA လက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေပါဝင်လာနိုင်ဖို့ Subcommittee ဖွဲ့စည်းပြီးတွားရောက်တွေ့ဆုံလည်းရှိပါတယ်
မွန်ပြည်နယ်ဝန်ကြီးချုပ်ကတင်သွင်းခဲ့တဲ့ပြည်နယ်စီမံကိန်းကော်မရှင်အဖွဲ့ဝင်စီးရင်ထဲစီးပွားရေးလုပ်ငန်းရှင်အချုပ်ပါဝင်နေမှုအပေါ်ပြည်နယ်လွတ်တော်နယ်ဝန်ကြီးချုပ်အကြတင်းမာမှုတွေဖြစ်ပေါ်နေပါတယ်။စီမံကိန်းကော်မရှင်ကိုတမတာအမိန့်ကြေညာစာအရာဖွဲ့စည်းခဲ့တာဖြစ်ပြီးလွတ်တော်နယ်ပါမမသက်ဆိုင်ဘူးလို့မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကစွန်လပထမအပတ်ကပြောဆိုခဲ့ပါတယ်။ပြည်နယ်စီမံကိန်းကော်မရှင်ကိုပြည်သူတွေမလိုလားတဲ့စီးပွားရေးလုပ်ငန်းရှင်နာမည်စင်းကိုဝန်ကြီးချုပ်လက်မှတ်နဲ့မေလ25ရက်နေ့ကဖွဲ့စည်းခဲ့တဲ့အပေါ်မွန်ပြည်နယ်လွတ်တော်ကနေဝေဖန်ပြောဆိုမှုတွေရှိနေပြီးအရေးကြီးအဆိုတင်သွင်းရတယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်မင်းအောင်မွန်ကပြောပါတယ်စီမံကိန်းကော်မရှင်အမှတ်စရင်းနှစ်ခုထွက်ပေါ်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဝန်ကြီးချုပ်ကတဆုံတရာဖြေရှင်းပေးဖို့ညှင်းဆို့ခဲ့ပါတယ်ပြည်နယ်ဆင့်စီမံကိန်းကော်မရှင်တစ်ခုကိုဖွဲ့စည်းခဲ့တဲ့နေရာမှာအများကိုအသိမပေးဘဲတဦးတယောက်ရဲ့တဘောထားနဲ့လှုပ်ဆောင်နေမှုကိုလွတ်တော်အနေနဲ့အချိန်မီထိန်းကြောင်ပြုပြင်ဖို့လိုတယ်လို့ပြည်နယ်လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်
ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဘက်မှာမြမတက်မတော်နဲ့ရခိုင်တက်မတော် AA တို့တိုက်ပွဲတွေဖြစ်ပွားနေပါတယ်ဇွန်လ6ရက်နေ့မှာချင်းပြည်နယ်ပလက်ဝမြို့နယ်နဲ့ဇွန်လ5ရက်နေ့မှာရခိုင်ပြည်နယ်ရသေးတောင်မြို့နယ်ရီကောင်းချောင်းကျေးရွာအနီးမှာမြမတက်မတော်နဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ရခိုင်တက်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်ရခိုင်တက်မတော်အခြေပြုရာစခန်းတွေကိုမြမတက်မတော်ဘက်ကထိုးစစ်ဆင်လာလို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုပါတယ်ဒီလိုဖြစ်ပွားတဲ့တိုက်ပွဲမှာမြမတက်မတော်ဘက်ကထိခိုက်မှုများပြားတယ်လို့ AA ဘက်ကပြောဆိုခဲ့ပေမဲ့တီးခြားအတီမပြုတ်နိုင်သေးတယ်လို့မြမတက်မတော်ဘက်ကလည်းဒီတိုက်ပွဲဖြစ်ပွားမှုနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူ
းအခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကဥက္ကဋ္ဌအဖြစ်တာဝန်ယူပြီးရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်ထယ်ဖော်ရေးဗဟိုကော်မတီကိုမေလ30ရက်နေ့ကဖွဲ့စည်းလိုက်ပြီးဖြစ်ပါတယ်။ဒီကော်မတီဖွဲ့စည်းပြီးလှုပ်ဆောင်မှုပေါ်ရခိုင်လူမှုဖွဲ့စည်းတွေကနေဘလို့အမြင်သဘောထားရှိနေတယ်လဲဆိုတာကိုမောင်အေးကနေစူးစီးတင်ဆက်ထားပါတယ်ရှင်
။ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းမှုနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်ထယ်ဖော်ရေးဗဟိုကော်မတီရဲ့လုပ်ငန်းတွေကိုအကောင့်ထယ်ဖော်ဖို့အတွက်လုံချုံရေးတင်ရင်အေးချမ်းရေးနဲ့တရားဥပဒေစိုးမိုးရေးလုပ်ငန်းကော်မတီလူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားစီစားရေးလုပ်ငန်းကော်မတီစတဲ့လုပ်ငန်းကော်မတီ၄ခုကိုပြည်ထောင်စုဝန်ကြီးတွေနဲ့ဥဆောင်ဖွဲ့စည်းခဲ့ပြီးရခိုင်ပြည်နယ်ကမြို့တစ်ချို့မှာဒေသခံတွေနဲ့တွေ့ဆုံမှုတွေလုပ်နေပါတယ်။ကြောက်ဖြူမြို့မှာဝန်ကြီးတွေနဲ့တွေ့ဆုံပွဲကိုတားရောက်ခဲ့သူကြောက်ဖြူဒေသခံကိုထွန်းကြည်ကတွေ့ဆုံပွဲမှာဝန်ကြီးတွေပြောဆိုခဲ့တာတွေကိုအခုလိုပြောပြပါတယ်
။မြန်မာနိုင်ငံအတွင်းမှာဒီအထူးအလေးထားတဲ့ပြည်နယ်တစ်ခုကိုလည်းဒီလိုပေါင်းရအောင်လုပ်ဖို့မယ်ဆိုတာကိုတစ်ချက်ပြောရဲ။နောက်ဆုံးအကြတော့အခန်းဒီမှာရှိနေတဲ့ဒီမိုးဆိုင်ရာပြည်သက်ထားတဲ့အတွက်ဒီလိုအကောင်းဆုံးပြောင်းဖို့လည်းဒီအကြည့်စုပြည်နယ်ဒီလိုကောင်းတွေပေါ်သွားမယ်။အဲ့ပေါ်မှာပဲနိုင်ငံသားမဟုတ်တဲ့ဒီမိုးလေးဒီကတ်ကိုပြန်ဆောင်ဝင်ပေးရမယ်ဆိုတော့ဒီလိုပြောရှိတယ်။နောက်အခန်းဒီမှာရှိကြောင်းလုံးမစင်တာတစ်ခုကိုဆွေးနွေးကြဖို့လည်းဒီရှိကြောင်းလုံးမတွေအရင်းအယားတက်ကြတွေကိုတာဝန်ယူဖြည့်ဆင်းပေးမယ်ဆိုပြီးတော့အဲ့လိုပြောတာတော့တွေ့ရတယ်ဗျ။
ကော်မတီရဲ့လရှိအကောင့်ထေဖော်နေတဲ့လုပ်ငန်းဆိုင်တွေမှာဒေသခံပြည်သူတွေပူပေါက်ပါဝင်ခွင့်မရှိတဲ့အတွက်အောင်မြင်မှုရဖို့ခက်ခဲမယ်လို့ကိုထွန့်ကြည်ကခုလိုစပြောပါတယ်
ဒီဘုံပါဝင်လို့မရှိဘူးကြာအဲ့ဒါဒီဘုံပါဝင်လို့ဒီလိုဖိုက်ခေါ်တာမရှိဘူး။နောက်ပြီးတော့ခိုင်ကျက်ဆိုင်ရလူမျိုးပုံစံတွေပါဝင်ဘုံပါဝင်ဖိုက်ခေါ်တာမရှိဘူး။အဲကြောင့်မလို့ဒါအောင်မြင်ဖို့အလွယ်ဆက်သွယ်နေတယ်ဆိုလို့လည်းမဟုတ်ဘူး။
အခုဖွင့်စေလိုက်တဲ့ကော်မတီဟာအရင်အစိုးရဟောက်ရဲ့အစီအစဉ်အဆက်တစ်ခုလို့မြင်ကြောင်းရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောက်ဦးအောင်မြတ်ကျော်ကအခုလို့သုံးသပ်ပါတယ်
။အရင်ကကိုရလက်ခဲတဲ့ဟာကိုပြန်ကြည့်ရင်ဝန်ဆောင်နေတဲ့လုပ်ပြီးလို့ဒီကတော့ဟောက်ဆုံးခဲ့။ဘာလို့လဲဆိုဒီတော့ဒီသမတာကဥဆောင်လို့သူကလည်းအတိုင်းသိခံပုဂ္ဂိုလ်ဖြစ်တဲ့အောင်ခံသူကြီးဥဆောင်တယ်အဲ့ဒါပဲပြောပါတယ်
ရခိုင်ပြည်နယ်တင်ရင်အရှက်မှုနဲ့ဖွံ့ဖြိုးတိုးတက်ရေးအကောင့်တွေဖွားရဲ့ဗဟိုကော်မတီရဲ့လုပ်ငန်းတွေအောင်မြင်မှုရှိမရှိကိုတော့ဆုံးကြရမယ့်အနေထားမှာပဲရှိသေးတယ်လို့ရခိုင်ပြည်အရေးလေ့လာသူတွေကသုံးသပ်နေကြပါတယ
်ဆက်ပြီးတော့ချင်းနိုင်ငံရေးပါတီကြီး၃ခုဟာတပါတီအဖြစ်ပေါင်းစည်းဖို့သဘောတူခဲ့ကြပြီးဖြစ်ပါတယ်ဒီလိုပေါင်းစည်းဖို့ဟာချင်းတမျိုးသားလုံးရဲ့စံနှုန်းကြောင့်လို့လဲဆိုပါတယ်ချင်းပါတီပေါင်းစည်းမှုအခြေအနေကိုတော့ Slime Robert ရဲ့စူးစီးချက်ကိုနိုင်ကွင်းအင်ကနေအခုလိုတင်ဆက်ထားပါတယ်ရှင်
ချင်းနိုင်ငံရေးပါတီ၃ခုဖြစ်တဲ့ချင်းတူတက်ရေးပါတီ၊ချင်းမျိုးရာဒီမိုကရက်တစ်ပါတီနဲ့ချင်းဒီမိုကရေစီဖွဲ့ချုပ်ပါတီတို့ဟာပါတီတစ်ခုတည်းဖြစ်ပေါင်းစည်းဖို့သဘောတူညီခဲ့ကြပါတယ်။မေလနောက်ဆုံးပတ်ရန်ကုန်မြို့မှာကျင်းပခဲ့တဲ့ဒုတိယကြိမ်မြောက်ပါတီပေါင်းစည်းရေးအစည်းအဝေးကနေအခုလိုသဘောတူညီခဲ့တယ်လို့ချင်းမျိုးရာတူတက်ရေးပါတီရဲ့သွေးမှုဆလိုင်းပီပီကပြောပါတယ်။
ကျွန်တော်တို့အစ
ပေါင်းစည်းမှုကြီးရဲ့ချက်ရှိတည်တာပေါ့နော်ချင်းသမီးသားလုံးကလည်းအပူပေါင်းကိုအနာရှိကြတယ်ပေါ့နော်ကျွန်တော်တို့ခုနိုင်ကြပါဘူးအာဒီပေါင်းရမယ်ပူပေါင်းဖြစ်နေတဲ့ပူပေါင်းချင်းတာတင်ဖြစ်တယ်ပေါ့နော်ပါတီပေါင်းစည်းရေးအတွက်ချင်းပါတီတုံးခုကနေတပါတီလင်၃ဦးစီဆေလွတ်ပြီးတော့ပေါင်းစည်းရေးဆိုင်ရာမူဝါဒတွေရေးဆွဲသွားမှာဖြစ်ပြီးဘယ်လိုပဲပုံတာဝန်ခွဲဝေပေါင်းစည်းသွားမယ် 配合到买路，十来比比个是标吧嘞。
咱们先阿米看嘞，把钱存库干哩，不上不了，不帮忙呗，将来咱们配合到买苏拉嘞，啊，其他的多呢。
严肃办卡拉东啊，前把地人的股票的，前都在一把地呢，前没有让democrat 的把地肉，这把地皮帮水一转，啊，前卡拉到家，就是上月开价比买来，没后面开把不。特别买股千把地基东股干的，特别地皮帮助业给啥？拉拉高毛皮，千六牛呢，千皮呢，对，啊，就是两码皮太了，千多的一把地都有五双面个标牌嘞。
咱们经济面，那俺也要春节办婚，千把地皮嘞可以要铺，俺老铁叫俺们，经常去那边嘛嘞，经济面国家，国国家就是他叫奶奶把地皮都铺了，还有亲戚都要了嘛，我讲，咱们兄弟奶奶还拉拉呗。
前面呢嘛，前两个月把的生了苦心那边，别个人那套上个预告牌嘛，苏米的穆格斯会就把的个说别了。前两个月把的阿龙，前面呢没上当的阿龙嘛，兄弟开价吧嘞。大家莫那个嘛，不莫阿刚呢，前把的伊的苦皮包伊都伊外伊，帮助伊老安的苦，路上来开价的来皮包的怎么样？
阿古是比的人真出国，拿钱在亚嘛哇？
槟榔个地个个变来一撒破布，苗班相比单罗 SSBB SSA， 当班相比单罗 RCSS SSA， 个前路来也破解，我特班刚上路个呢，太难个嘛，你一家对手孙女开家吧嘞。
当然是内裤拿新开家那个咯，别人因为喏打瑞个呢，不是电视多没电影的电话来提吧嘞，那个电话是什么？别收对呀，阿娃生怎么个阿弥陀？
你家的大的领导对电视的单元的领导是人物哪些给家人批发的些 ？VOA American 的密码版是人也加大比例，密码版是人对家人没加给嘛，比送那嘛批发的。啊，可讨论比你的在哪一张是人物嘞？是人 BB 机，密码三六七二三哪一家的设的哪一天？蓝图米的那三个东西，你都跟你辨别了讨论比多嘛批发的些？由于加大人的压迫，新鲜的松达肯建立的起码，这点全球股没肯批出个惊讶被完美。
苏马利亚那个马斯斯干的库库打开来的，而且被四对抓的亚洲股，苏马利亚马西的，阿非加他们家这块瑞加都在那个的路边玩的，牛肉摩加的苏加的苗坡基隆米达尼亚超市老马西的，黑甘吉亚马伊迪乌比亚这块瑞奇赛查的斯干股，四对抓瑞加加崩汤泡块比较，我要打开部就查给阿路苏亚达文西的呢，其他干瑞加比较玩的先，伊斯瑞那个特阿比牛。高贵用吉他那，你妈的没内容啊！谁会对你伢子啥都会？巴勒斯坦那他妈的乌鸦，他那别开开的皮也皮马肉。巴勒斯坦的，西藏东南部，罗马的乌拉对，去多拉贵，以色列被来巴勒。你们那个在开木匠，努力要得手不着，俺要这样压给他吧。罗马的乌拉对嘛，困就查的，困就接对。阿龙出的皮的，昨天没拿牌干干的，以色列来要来被查的，没打死的也，去多拉贵，阿龙我被来查吧先。因为那年牛肉白在嘛，加大瑞尼个，得看。这个内地，这个加崩汤泡块木的苦撇开了嘛？咯，六十块钱要他们的，送多来路，也得破个表话嘞。崩块大块木的苦个，白占有西班牙，西班牙恰恰加来，两年嘛撇破个了撇皮，也打三个五，得送个的路，六东三个五，提个等下压个了吧先。这边呢，只有那两个石龙啊，杜班古巴已经破完了的，就是那个只有一代的毛的人，你给撇单多给别人了。杜老板那个高贵多没路，这边不个变成表叔来比那一边加麻烦，这边也特别艰难不得路。只有两个不个来卡卡滴滴东边来办的。丢丢个，还有一路口比七百多个三家公路口嘞，江苏也的新苗牌七百多个块被查嘞，库巴就那嘛，这外码的丢，对毛红药拉拉撇铁路七百多个问题在那个表话嘞些。
昨天建筑工没看票出，今年被给他批罢了。今年办事情透露一幕个，雇员那批被 engineer 个 Thomas Blondet 批罢了。View American 他们来看密码八大事情的过了，密码三六七，他们抢来个呢，可能那一切。来了米达都是那绿色、绿色公安色呢，来了米达第二绿色都个呢，讨论被多嘛批罢了些。到了前面那的话，密码比都比大帮宣传层面差吧些。View 个那些呢，做了储备结束的嘛嘞，怎么等你拆吧？Thank you.
This program has come to you from the Voice of America, Washington.